Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာဖြာဖြာနဲ့ပြည်စုံနဲ့မနေ့ကင်းဖြစ်ကြပါစေခင်ဗျာ။ VOA American တန်ရန2015ဇန်နဝါရီလ16ရက်တောက်ကြနေမနေ့ပဲအစည်းအဝေးကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းနိုမီတာ32 40 48 50တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့အခင်းအစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ။
မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနေ့ခင်တင်းတွေကိုကိုဆံမဝင်တဲ့အတူညင်ညာပေးပါပါဘယ်လ်ဂျီယမ်နိုင်ငံမှာစတက်ပရင်းတွေကအကျန်းဖက်ဆန့်ကျင်တဲ့စစ်စင်ရဲ့အတွင်းအကျန်းဖက်သမားလို့တန်ရရှိသူတို့ကိုအသေးအရှိမိခဲ့ပါတယ်ကျူဘာနိုင်ငံပေါ်မှာချက်မှတ်ထားတဲ့ကုန်သွယ်ရေးနဲ့ဖြီးသွားလာရေးဆိုင်ရာအမေရိကန်ရဲ့ကန့်သက်ချက်တွေပေါ်မှာဖြေလျှော့ပေးတဲ့ဥပဒေတွေကိုတောက်ကြနေမှာစတင်ကျင့်သုံးတော့မယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကကြေညာလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုညောင်ဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံကိုရောက်နေတဲ့အမေရိကန်လက်ထောက်နိုင်ငံသားကြီးဝန်ကြီး Mr. Malinowski နဲ့အဖွဲ့ဟာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်မြန်မာဒုနိုင်ငံသားကြီးဝန်ကြီးဦးတန့်ကျော် VOA ကိုရှင်းပြတာက
ကျွန်တော်တို့နဲ့မဆွေးနွေးဒီမှာကချင်ပြည်နယ်သွားပါတယ်ကချင်ပြည်နယ်သွားပြီးသူတို့လေ့လာတယ်လေ့လာတဲ့အခါမှာဒီ IDP စကန်နေမှာဟာလာဒီဒုသားချင်းဆန္ဒရဲ့အကူအညီတွေဟာလိုနေတယ်ဆိုတဲ့ကိစ္စကို
သတင်းလေးအပြီးမှာတင်ဆက်သွားဖို့ရှိပါတယ်ကုလသမဂ္ဂအထူးကိုယ်စားလှယ် Miss ရန်ဟီလီရဲ့ခီးစဉ်နောက်ဆုံးအခြေအနေနဲ့ကချင်ပြည်နယ်မှာရုတ်တရက်စီးရီးတင်းမာမှုတွေဖြစ်လာတဲ့အကြောင်းတွေကိုလည်းတင်ဆက်ပေးဦးမှာပါအခုတော့အရင်ဦးဆုံးတောက်ကြနေမနေ့ဖက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ဦးဆန်မိုးဝေတို့ကကြီးညာပါမယ်ခင်ဗျာ
ဘယ်လ်ဂျီယမ်နိုင်ငံအရှေ့ပိုင်းကဗာဗီယက်မြို့ကလေးမှာစာတပ်ပရင်းတွေကပြုတ်လို့တဲ့အကျန်းဖက်ဆန့်ကျင်တဲ့စစ်စင်ရဲ့အတွင်းအကျန်းဖက်သမားလို့တန်တရားရှိသူနှစ်ဦးကိုအသေးရမိခဲ့တယ်လို့ဘယ်လ်ဂျီယမ်အစိုးရရှေ့နေတွေကပြောကြားလိုက်ပါတယ်ဘယ်လ်ဂျီယမ်နိုင်ငံမှာအခုထိမဖြစ်ပွားသေးတဲ့ကြီးမားတဲ့တိုက်ခိုက်မှုတွေကိုလှုပ်ဆောင်ဖို့အတွက်စီစဉ်နေတဲ့အကျန်းဖက်သမားတွေရဲ့ဌာနကိုရဲတွေကဝင်ရောက်စီးနင်းခဲ့တာလို့အစိုးရရှေ့နေကပြောပါတယ်တချို့အကျန်းဖက်အဖွဲ့ဝင်တွေဟာစီးရီးယားနိုင်ငံကနေဘယ်လ်ဂျီယမ်နိုင်ငံတဲကိုပြန်ဝင်လာသူတွေဖြစ်ကြောင်းလည်းပြောပါတယ်အဲ့ဒီထဲကတဦးကိုဖမ်းဆီးရမိခဲ့ကြောင်းနဲ့ဝင်ရောက်စီးနင်းတဲ့ရဲအရာရှိတွေတဲကတော့ထိခိုက်ဒဏ်ရာရသူမရှိကြောင်းပြောပါတယ်ဒါပေမဲ့ဒီအကျန်းဖက်သမားတွေဟာပြီးခဲ့တဲ့သတင်းပတ်တုန်းကပြင်းထန်နိုင်ငံမှာလူပေါင်း18ဦးကိုတေးစီခဲ့တဲ့အကျန်းဖက်တိုက်ခိုက်မှုနဲ့ဆက်နွယ်မှုရှိမရှိကိုတော့ထုတ်ဖော်မပြောဆိုပါဘူး RTBF Belgium ရုတ်တံကတော့ရဲတွေဟာဘူတာယုံတစ်ခုနားက Islamic အစွန်းရောက်အဖွဲ့တွေကိုတိုက်ဖြတ်တဲ့စစ်စင်ရေးတွေလှုပ်ဆောင်ခဲ့တယ်လို့ဆိုပါတယ်ဝင်ရောက်စီးနှင်းချိန်မှာလူတယောက်ဟာအပြင်းထန်ဒဏ်ရာရခဲ့တယ်လို့လည်းဖော်ပြပါတယ်အပြော်ရန်ရိုက်ကူးတဲ့ဗီဒီယိုခွေတစ်ခုမှာတော့စစ်စင်ရေးလှုပ်ဆောင်တဲ့နေရာကအဆောက်အဦတွေမှာမီးခိုးတွေနဲ့မီးညွန့်တွေထွက်တွေ့နေရတယ်လို့တနက်တန်တို့ပောက်ကွဲတန်တို့ကလည်းကြားနေရပါတယ်။ဘယ်လ်ဂျီယမ်အာဏာပိုင်တွေဟာအကြမ်းဖက်ချင်းချောက်မှုအန်ဒီယေသတိပေးမှုအဆင့်၄ဆင့်တည်းမှာအခုအဆင့်၃ထိတိုးမြှင့်ပြီးထုတ်ပြန်ထားပါတယ်။
အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာပြင်သစ်နိုင်ငံပဲရစ်မြို့ကိုရောက်ရှိနေပါတယ်။သူ့ရဲ့အဆိုအရပြီးခဲ့တဲ့သတင်းပတ်အတွင်းအစ္စလာမစ်စစ်သွေးကြွတွေရဲ့အကြမ်းဖက်တိုက်ခိုက်မှုကိုခံခဲ့ရတဲ့ပဲရစ်မြို့တော်ကြီးကိုထွေးပိုက်ဖို့အတွက်ရောက်လာခဲ့တာဖြစ်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့တနင်္ဂနွေကပဲရစ်မြို့တော်မှာပြုလုပ်ခဲ့ပြီးတော့နိုင်ငံတကာခေါင်းဆောင်တွေတက်ရောက်ကဆင်နွှဲခဲ့ကြတဲ့ချီတက်လမ်းလျှောက်ပွဲကိုထိပ်တိုင်းတာဝန်ရှိသူတဦးတယောက်မှဆီလွတ်ခဲ့ခြင်းမရှိတဲ့အတိုင်းပတ်သက်ပြီးတော့မှောက်ရမှုဖြစ်ခဲ့တဲ့အကြောင်းသမ္မတအင်မီတော်ကထုတ်ဖော်ဝန်ခံပြောဆိုခဲ့ပါတယ်။သူ့အနေနဲ့အမေရိကန်ပြည်သူတွေဟာပြင်သစ်နိုင်ငံသားတွေပေါ်ထားရှိတဲ့ချစ်ခင်မှုကိုပြတ်တလူကြောင်းမစ္စတာကယ်ရီကပြောဆိုခဲ့တယ်လို့သူ့အနေနဲ့ဒီရက်တွေအတွင်းမှာစိတ်လက်မအီမတာဖြစ်ရတဲ့အကြောင်းလဲပြောကြားခဲ့ပါတယ်။ချာလီအက်ဘ်ဒိုမဂ္ဂဇင်းတိုက်တိုက်ခိုက်ခံရမှုမှာတည်ဆုံခဲ့ရသူတွေကကြမ်းရှိသူကတ်တွန်းဆီယာနှစ်ဦးရဲ့ဇာပနာအခမ်းအနားကိုကြာတာပတင်းနေမှာကျင်းပခဲ့ပါတယ်။သူတို့နှစ်ဦးဟာအစ္စလာမစ်အစိုးရညီကိုနှစ်ယောက်ရဲ့တိုက်ခိုက်မှုကြောင့်တည်ဆုံရတဲ့ဆယ်လက်ဦးထဲမှာအပါအဝင်နေဖြစ်ကြပါတယ်။တိုက်ခိုက်သူညီကိုနှစ်ယောက်ကိုနောက်ပိုင်းမှာရဲကပစ်တက်လိုက်ပါတယ်။ဒီအကျန်းဖက်တိုက်ခိုက်မှုကိုယေမန်နိုင်ငံမှာရှိတဲ့အခြေစိုက်တဲ့အယ်ခိုင်ဒါအကျန်းဖက်အဖွဲ့ကသူတို့စီစဉ်လှုပ်ဆောင်ခဲ့တာဖြစ်တယ်ဆိုပြီးတော့ထုတ်ဖော်ပြောကြားခဲ့ပါတယ်ခင်ဗျာ
ကျူဘာနိုင်ငံပေါ်မှာချမှတ်ထားတဲ့အမေရိကန်နိုင်ငံရဲ့ကုန်သွယ်ရေးနဲ့ခီးသွွားလာရေးဆိုင်ရာကန့်သက်ချက်တွေပေါ်မှာဖြေလျှော့ပေးတဲ့ဥပဒေအသစ်တွေကိုတောက်ကြံနေကစတင်ပြီးကျင့်သုံးတော့မယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကနေကြေညာလိုက်ပါတယ်ဒါဟာကွန်မြူနစ်ကျူဘာနိုင်ငံနဲ့ဆက်ဆံရေး ပုံမှန်လုပ်ဖို့အတွက်ဦးတည်ပြီးပြီးခဲ့တဲ့လတုန်းကအိုဘားမားအစိုးရအဖွဲ့ကကြေညာခဲ့တာကိုအကောင့်ထဲပေါ်တဲ့ခြေလှမ်းတရဖြစ်ပါတယ်။ကြာသပတင်းနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာအမေရိကန်ပြည်ထောင်စုဟာအလုတ်သိမ့်မဖြစ်တဲ့အရင်မူဝါဒအဟောင်းကိုအစားထိုးပြီးပြင်ဆင်ဖို့အတွက်ထီတလန်းပို့ပြီးနှိစက်လာတာဖြစ်ကြောင်းဗန်နိုင်းဝင်ကြီးဂျက်လူးကပြောကြားခဲ့ပါတယ်။အခုအသက်ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာအမေရိကန်နိုင်ငံသားတွေအနေနဲ့သူတို့ကိုကျူဘာနိုင်ငံကိုဘာကြောင့်တွားရောက်ခွင့်ပေးဖို့လိုအပ်တယ်ဆိုတဲ့အကြောင်းပြချက်တွေတင်သွင်းရတဲ့ခီးသွားခွင့်လိုင်စင်လျှောက်ဆရာမလိုတော့ပါဘူးခီးသွားအေဂျင့်တွေနဲ့လေကြောင်းလိုင်းတွေကိုလည်းလိုင်စင်လျှောက်ဆရာမလိုပဲဝန်ဆောင်ခွင့်တွေကိုပေးထားတာဖြစ်ပါတယ်ဒါပေမဲ့ကျူဘာနိုင်ငံကိုတွားရောက်မဲ့တမ်းမန်နိုင်ငံခြားခီးသွားတွေအတွက်တော့ဆက်လက်ပိတ်ပင်ထားဆဲဖြစ်ပါတယ်ကျူဘာအရေးဆိုင်ရာအမေရိကန်ဥပဒေရေးရာရှေ့နေတူဖြစ်တဲ့ရောဘတ်မူဆန်ကတော့ခွင့်ပြုချက်မရပဲခီးသွားသူတွေအတွက်ဒဏ်ငွေဆောင်ရမှာဖြစ်တယ်လို့အဖွဲ့လိုက်ခီးသွားဖို့အတွက်လှုပ်ဆောင်သူတွေလည်းဒဏ်ငွေဆောင်ရမှာဖြစ်တဲ့အတွက်ကျူဘာကိုခီးသွားဖို့အတွက်လုပ်မယ်ဆိုရင်သေးသေးချာချာစုံစမ်းဖို့လိုအပ်ပါတယ်လို့ဆိုပါတယ်။တချို့လွှတ်တော်အမတ်တွေကတော့အခုရှော့ပေါ့ပေးတဲ့ကန့်သက်ချက်တွေဟာဒီမိုကရေစီတိုးတက်ရေးအတွက်အားပေးရမရောက်ပါဘူးလို့ဝေဖန်ကြပါတယ်။
အာရှတိုင်းမှာရိုမန်ကက်သလစ်ဘာသာဝင်တွေအများဆုံးနေထိုင်ရာဖိလစ်ပိုင်နိုင်ငံကို9ရက်ကြာတွားရောက်တဲ့ပုပ်ယိုဟန်မင်းကြီးဖရန်စစ်စကိုအလွန်ကြီးမားတဲ့လူအုပ်ကြီးကကြိုဆိုနှုတ်ဆက်ခဲ့ကြပါတယ်။ဖိလစ်ပိုင်သမ္မတဘက်နစ်နိုအကီနိုကိုရန်ကြိုဆိုနေတဲ့ပုပ်ယိုဟန်မင်းကြီးရဲ့လေယာဉ်ဆက်ရောက်လာချိန်မှာဖိလစ်ပိုင်ကျောင်းသူကျောင်းသားမြောက်များစွာကအကခုံနေတဲ့ကြိုဆိုခဲ့ကြပါတယ်။ပုပ်ယိုဟန်မင်းကြီးရဲ့ရင်တန်းမနီလာမြို့ထင်းကိုဝင်ရောက်လာချိန်မှာလဲထောင်တောင်းနဲ့ချီတဲ့လူအုပ်ကြီးဟာလမ်းဘေးဝဲရံမှာတခြားကနေပြီးတော့တောင်းတောင်းဖြတ်ဖြတ်ကြိုဆိုခဲ့ကြပါတယ်။မနီလာမြို့ကိုဥတီပြန်တန်းနေချိန်အတွင်းပြင်သစ်နိုင်ငံကအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့ပုံယဟမင်းကြီးကသတင်းတောက်တွေကိုစကားပြောဆိုခဲ့ပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုပန်ခွင့်ပေါ်ပုံယဟမင်းကြီးကကာကွယ်ပြောဆိုလိုက်တယ်လို့သူတစ်ပါးရဲ့ယုံကြည်မှုအယူဝါဒပေါ်ရန်လိုတိုက်ခိုက်တာမျိုးမလုပ်သင့်ဘူးလို့လည်းပြောကြားခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာပုံယဟမင်းကြီးရောက်ရှိနေစဉ်လာမယ့်တနင်္ဂနွေနေ့မနီလာမြို့တော်မှာလူထုနဲ့အတူပြုလုပ်တဲ့ဝစ်ပြူစုတောင်းပွဲကျင်းပဖို့ရှိပြီးတော့အဲ့ဒီစုတောင်းပွဲကိုလူဦးရေ6တန်းလောက်တက်ရောက်ကြလိမ့်မယ်လို့မျှော်လင့်ထားပါတယ်ခင်ဗျာ
။ UAV ရေကန်တရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618 9နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုံလွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံကကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Miss ရန်ဟီလီလာရောက်နေချိန်မှာပဲ American လက်ထောက်နိုင်ငံခြားရေးဝန်ကြီး Tom Malinowski ရောလူ့ရေးဒုက္ခသည်နဲ့ရွှေ့ပြောင်းနေထိုင်မှုဆိုင်ရာ American လက်ထောက်နိုင်ငံခြားရေးဝန်ကြီးအန်ရစ်ချတ်တို့ပါရောက်ရှိနေကြပြီးဒုတိယအချိန်မြောက်အမေရိကန်မြန်မာလူခွင့်ဆိုင်ရာဆွေးနွေးပွဲကိုတက်ရောက်နေကြပါတယ်။ဒီဆွေးနွေးပွဲတွေအတွင်းလက်ထောက်နိုင်ငံခြားရေးဝန်ကြီးတောင်းမာလင်နော့စကီကလူခွင့်ဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးမယ်ဆိုရင်မြေယာပိုင်ဆိုင်ခွင့်ဆိုင်ရာကိုမိထားလို့မရဘူးလို့ပြောဆိုခဲ့ကြောင်းအမေရိကန်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဗုဒ္ဓဖူးနဲ့ကြာသပတင်းနေ့တွင်မှနေပြည်တော်မှာကျင်းပတဲ့ဒီဆွေးနွေးပွဲတွေမတိုင်ခင်ကလက်ထောက်နိုင်ငံခြားရေးဝန်ကြီးတောင်မလင်နော့စကီနဲ့အဖွဲ့ဟာမြန်မာအရက်ဖက်လူ့ဖွဲ့စည်းတွေနဲ့လူခွင့်ရေးဆိုင်ရာကိစ္စရပ်တွေကိုရန်ကုန်မြို့မှာတွေ့ဆုံဆွေးနွေးခဲ့တယ်လို့ကချင်ပြည်နယ်မှာလည်းကချင်အမျိုးသမီးခေါင်းဆောင်တွေရှမ်းကိုစလေတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးကချင်ဒုက္ခသည်စခန်းတွေကိုလည်းတွားရောက်လေ့လာခဲ့တာပါလက်ထောက်နိုင်ငံခြားရေးဝန်ကြီးရစ်ချတ်ဟာလူခွင့်ရေးဆွေးနွေးပွဲအပြီးဇန်နဝါရီလ16ရက်နေ့ကနေ19ရက်နေ့အထိရခိုင်ပြည်နယ်ကိုတွားရောက်ပြီးဒေသခံအဖွဲ့အစည်းတွေ NGO နိုင်ငံတကာအဖွဲ့အစည်းတွေနဲ့အစိုးရတာဝန်ရှိသူတွေကိုတွေ့ဆုံမှာဖြစ်ပါတယ်။အခုလိုတွေ့ဆုံရမှာလက်ထောက်နိုင်ငံခြားရေးဝန်ကြီးရစ်ချတ်အနေနဲ့ရခိုင်ပြည်နယ်ထဲမှာဖြစ်နေတဲ့နိုင်ငံရေးနဲ့လူသားချင်းစာနာရေးဆိုင်ရာကူညီရေးကိစ္စရပ်တွေကိုအဓိကထားဆွေးနွေးမှာဖြစ်ပါတယ်။မြန်မာနိုင်ငံခီးစဉ်အပြင်မှာအပြီးမှာလက်ထောက်နိုင်ငံခြားရေးဝန်ကြီးရစ်ချတ်ဟာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းတွားရောက်မှာဖြစ်ပါတယ်။အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးတောင်မလနော့စကီနဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Miss ရဟင်းလီတို့ဟာလည်းမြန်မာနိုင်ငံကနေပြန်လည်ထွက်မခွာခင်တောက်ကြာနေမှာသတင်းစာရှင်းလင်းပွဲတွေကျင်းပကြမှာဖြစ်ပါတယ
်။အမိထုတ်ပေါ်ကြေညာထားခြင်းမရှိသူတို့ဦးရေးသားတဲ့ blog စာမျက်နှာတစ်ခုဟာဗီယက်နမ်နိုင်ငံရေးရဲ့နောက်ွယ်ကသတင်းအချက်အလက်တွေကိုတင်ပြနေမှုအတွက်လူလူကြားမှာထင်ရှားနေပါတယ်။အာနာရဲ့ပုံသူဗီယက်နမ်ဘာသာနဲ့ chanduanquyenluc.blog support.com ဆိုတဲ့ blog summit ဟာအစိုးရအဖွဲ့ဝင်တွေအပါအဝင်သူတို့ရဲ့မိသားစုတွေရဲ့ခြားစားမှုတွေမတမာမှုတွေနဲ့ပတ်သက်ပြီးတော့ဓာတ်ပုံတွေစာရွက်စာတမ်းအချက်အလက်အထောက်အထားတွေကိုထုတ်ဖော်တင်ပြနေပြီးတော့လွန်ခဲ့တဲ့တစ်လလောက်ကစတင်တင်ပြနေခြင်းအတွင်းမှာပဲကြီးစုသူ14တန်းနီးပါးရှိပြီလို့ဆိုပါတယ်လွတ်လပ်သောသတင်းသမားများအဖွဲ့ရဲ့ဥက္ကဋ္ဌဖန်ချီတော်က VOA ဗီယက်နမ်ဘာသာဌာနကိုပြောဆိုရမှာဒီ blog summit ရေးသားနေမှုရဲ့နောက်ွယ်မှာဘသူဘဝရှိနေတယ်ဆိုတာကိုလူတွေကသိကျင်နေကြတယ်လို့ဒီပုဂ္ဂိုလ်ဟာနိုင်ငံရေးအတိုင်းအဝန်းကပဲဖြစ်လိမ့်မယ်လို့သူအနေနဲ့ထင်တဲ့အကြောင်းပြောဆိုပါတယ်အခုဆိုရင်ဗီယက်နမ်နိုင်ငံသားတွေအများပြားဟာလူမှုကွန်ရက်ကနေအတီးပြုတ်မထားတဲ့သတင်းတွေကိုပိုးပြီးတော့အလေးထားစိတ်ဝင်စားနေကြပြီးတော့ဒီအဲမှာဖော်ပြနေကြတဲ့သတင်းအချက်အလက်တွေဟာပင်မပုံနှိပ်ထုတ်ဝေတဲ့သတင်းစာတွေမှာမတွေ့ရတဲ့သတင်းမျိုးတွေဖြစ်ကြတယ်လို့သိရပါတယ်ခင်ဗျာ
ပြီးခဲ့တဲ့လတုန်းကဂျာဗာပင်လယ်ပြင်တွင်ပြတ်ချခဲ့တဲ့အေရှားလင်းရဲ့ပင်မကိုရယ်ကိုအင်ဒိုနီးရှားရေတပ်ရင်းငုပ်သမားတွေစူးစမ်းရှာဖွေနေပေမဲ့ဆိုးဝါးတဲ့ရာသီဥတုနဲ့ကြီးမားတဲ့လှိုင်းလုံးကြီးတွေကြောင့်ရှာဖွေရေးမှာအခက်အခဲတွေ့နေကြပါတယ်အပျက်စီးပိုင်းဆိုင်တွေကိုစစ်ဆေးရှာဖွေနေတဲ့ရင်းငုပ်သမားတွေဟာမြန်မာတဲ့လှိုင်းလုံးကြီးတွေကြောင့်ရောတီးထန်တဲ့မိုးကြောင့်မှာတဲတဲကွက်ကွက်မမြင်ရဘူးလို့အင်ဒိုနီးရှားရှာဖွေကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်
2015ခုနှစ်အတွက်အော်စကာရုပ်ရှင်ထူးချွန်ဆုချီးမြှင့်မှုစကားတင်စီးရင်ဝင်သူတွေရဲ့စီးရင်ကိုအော်ဟောလိဝုဒ်ကကြာသာပတိနေ့မှာထုတ်ပြန်လိုက်ပါတယ်။အဲ့ဒီထဲမှာအများစုဟာဒရမာဇာကားတွေ၊ဟာတာဇာလန်းတွေနဲ့တမိုင်းမှတ်တမ်းဝင်ဇာကားတွေကနေရာယူထားပါတယ်။ရုပ်ရှင်ဇာကားနှစ်ခုရဲ့ထိတ်ဆုံးကရှိနေပြီးတော့အဲ့ဇာကားတစ်ခုစီအတွက်စကားတင်စီးရင်တင်ခံထားရသူစုက6မျိုးစီရှိနေတာပါ။ Batman လို့အမည်ရှိတဲ့ Theo Zalan ရုပ်ရှင်ကားနဲ့ The Grand Budapest Hotel လို့အမည်ရတဲ့ဟာတာရုပ်ရှင်ဇာကားတို့ဖြစ်ကြတယ်လို့သိရပါတယ်ခင်ဗျာ။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ဦးဆံမိုးဝေတို့ကကြီးညာခဲ့ကြတာပါခင်ဗျာအခုချိန်အားစာပြီးသတင်းပေးပို့ချက်တွေနဲ့မေးမြန်းခန်းတွေကိုတင်ဆက်သွားမှာဖြစ်ပါတယ်မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေစုံစမ်းစစ်ဆေးရေးကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီဟာပြဋ္ဌာန်းမှုရှိတဲ့မျိုးစောက်ဥပဒေတွေနဲ့ပတ်သက်ပြီးတွေ့ဆုံမေးမြန်းတာတွေလုပ်ခဲ့ပါတယ်ဒီကိစ္စဥပဒေကြမ်းကော်မတီနဲ့တွေ့ဆုံခြင်းမှာမေးမြန်းတဲ့အကြောင်းဥပဒေကြမ်းပူးပေါင်းကော်မတီအတွင်းမှုက VOA ကိုပြောပါရယ်ဒါအပြင်ဒေါ်အောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့တဲ့မစ်ရန်ဟီလီရဲ့မြန်မာနိုင်ငံကိုရဲမြောက်ခရီးစဉ်အခြေအနေနဲ့ပတ်သက်ပြီးရန်ကုန်မြို့ကနေကိုအောင်ရဲမောင်ခုလိုသတင်းပေးပို့ပါရယ
်မစ်ရန်ဟီလီရဲ့ကိုရဲမြောက်နေမြန်မာနိုင်ငံခရီးစဉ်အတွင်းမှာနေပြည်တော်မှာပဲဆက်လက်နေထိုင်ပြီးတော့တော်တော်ကြီးကကော်မတီကသူတွေနိုင်ငံတော်သမ္မတအကြံပေးအဖွဲ့ဝင်တွေနဲ့တွေ့ဆုံပြီးတော့လူခွင့်ရေးခြေနေတွေကိုမေးမြန်းခဲ့တယ်လို့ UN ရန်ကုန်မြို့ရဲ့ပညာရေးတာဝန်ခံဦးဝေးဝင်းကပြောပါရယ်
ဟုတ်ကဲ့ဒီနေ့ကတော့မစ္စန်ဟီလီယာသူနေပြီးတော့မနောက်ဆုံးပြီပေါ့နော်သူဒီနေ့တွေ့တာတော့ယူဇာသူတို့ကော်မတီများနဲ့တွေ့တယ်ဗျာအဲဒီတော့အရင်မှာပါလို့ဆိုပြီးသူတို့ရေးကော်မတီဥပဒေဥပဒေကော်မတီကဆိုရင်ပုဂ္ဂိုလ်တက်တယ်ဗျာအဲတော့ပြီးတော့ဒီနေတော့သမရရဲ့ရင်းဥပဒေနေနေရေးနဲ့စီးပွားရေးအကြံပေးပုဂ္ဂိုလ်တွေ့ပါတယ်ဒီခါကျတော့အရင်ကအဲ့ဒီကိုဒီအချိန်ကဥပဒေဒီလာတော့ဒါအေပူပေါင်းကော်မတီဖွဲ့ဝင်ဖြစ်ပြီနော်။အော် okay ဆိုပြီးကျွန်တော်ကြည့်ချင်တယ်တွေ့တယ်။ဒီနေ့ပြည်လေးပြည်တော်စုဝင်ကြီးနဲ့တွေ့ဖို့ရှိပါသေးတယ်
။မြန်မာနိုင်ငံမှာပြဋ္ဌာန်းမှုရှိနေတဲ့မျိုးစောင်ဥပဒေတွေနဲ့ပတ်သက်ပြီးတော့ပြည်တော်စုတော်ကဖွဲ့စည်းထားတဲ့ဥပဒေကြမ်းကော်မတီကိုဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုဆောင်ရွက်ဖို့ရှိလဲဆိုတာကိုမစ်ဆီယန်ဟီလီကမေးမြန်းခဲ့တယ်လို့တော်တော်နေရာပေါင်းဥပဒေကြမ်းကော်မတီရဲ့အတွင်းမှူးဦးစောလာထွန်းကပြောပါတယ
်။မျိုးစောင်ဥပဒေနဲ့ပတ်သက်တဲ့ကိစ္စများတော့ဒီအဖွဲ့အစည်းဝေးကတော့မထိုင်ရသေးတာဖြစ်တဲ့အတွက်တိကျ comment ပေးကြတော့မရှိပါဘူးပေါ့နော်သို့တော်လည်းအဲဒီဥပဒေကြမ်းကော်မတီနေနဲ့ကတော့ဟိုဒါအခြေခံဥပဒေနဲ့အရင်အများကြီးကိုတွေ့ရှိမဲ့ဟာတွေကိုတော့စစ်စစ်ပြဋ္ဌာန်းသွားမှာပါအခြေခံဥပဒေဘောင်ကိုတော့ကျော်ဖို့တော့ဆောင်ရွက်မှာမဟုတ်ပါဘူးဆိုတော့အဲ့ဒါလေးပြောပြပါရစေပ
ါမနေ့ပြန်မှာဆိုရင်ခီးစဉ်အတွင်းမှာတွေ့ရှိခဲ့တဲ့အချက်အလက်တွေကိုသတင်းစာရှင်းလင်းပွဲကျင်းပမှာလည်းဖြစ်ပါတယ်မစ္စယန်ဟီလီနေနဲ့မြန်မာနိုင်ငံအတွင်းမှာလိလာခဲ့တဲ့လူခွင့်အခြေအနေတွေကအရေးကြီးဆုံးဖြစ်တဲ့တရောင်းရှစ်ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စနဲ့ပတ်သက်ပြီးတော့သူ့အစီရင်ခံစာထဲမှာအဓိကထည့်သွင်းရေးသားဖို့အရေးကြီးတယ်လို့88မျိုးဆက်ငင်းချိုင်းနဲ့ပွန်လင်းလူမှုဖွဲ့စည်းကကိုချင်မီကသုံးသပ်ပါတယ်
။အဲ့တော့ဖွဲ့စည်းပုံအခြေအနေတွေပြင်ဆင်နိုင်မှာပဲဒါကျန်တဲ့အဲ့ဒီလူခွင့်ရေးကိစ္စတွေဟာဟိုထိထိရောက်ဟိုပြတ်ထန်းနိုင်မယ်နော်။ပြောချင်တဲ့အသေးပဲပါလဲဆိုတော့ဒီ88ဖွဲ့စည်းပုံအခြေအနေမှာလူခွင့်နဲ့ပတ်သက်လို့ထိထိရောက်ပြတ်ထန်းနိုင်တဲ့ကိစ္စတခုမှမပါဘူး။အခုပြင်ဒါပုံမှန်46ဆိုတဲ့ဒီစားဟန်တာဖြစ်နေတဲ့အတွက်လူခွင့်နဲ့ပတ်သက်ပြီးတော့ဟာဟန်တာတွေဖြစ်နေတယ်လို့ဒါကိုကျွန်တော်ပြောချင်တ
ယ်မြန်မာနိုင်ငံရဲ့လူခွင့်အခြေအနေနဲ့ပတ်သက်ပြီးတော့မစ္စယာအီလီအနေနဲ့ဒုတိယအကြိမ်လည်းအလေးလာတာဖြစ်တဲ့အတွက်ပထမအကြိမ်တုန်းကအကြံပြုခဲ့တဲ့အချက်တွေကိုမြန်မာအစိုးရကဘယ်လောက်လိုက်နာမှုရှိလဲဆိုတာကိုပြန်ဆန်းစစ်ပြီးတော့အခုရေးမဲ့စီရင်ခံစာထဲမှာမပြည့်တဲ့အချက်တွေကိုပို့ပြီးတော့မိမောင်းထိုးပြဖို့လိုတယ်လို့ပြည်တွင်းကလူခွင့်လို့ရသူတူဖြစ်တဲ့ Equality မြန်မာကဥက္ကဋ္ဌမြန်မာကပြောပါတယ
်အသက်တွေကို အကျံပေးတာမကဘယ်နဲ့ပြီးခဲ့တဲ့သူ့ရဲ့အကျံပေးချက်တွေကိုအစိုးရဘယ်လောက်ထိလေးစားလိုက်နာလဲဆိုတာကိုပထမအဦးဆုံးဖွဲ့စည်းဖို့အခြေခံဥပဒေပြောင်းမှုကိစ္စတွေနောက်တစ်ခါကျွန်တော်တို့ဒီ တရားစီရင်မှုလွတ်လပ်ရေးနဲ့ကပ်ပတ်သက်ပြီးပြောဆိုရဲ့ကိစ္စတွေဥပဒေတွေကိုမတရားသုံးပြီးတော့ဖမ်းဆီးမှုတွေအရေးယူမှုတွေဒါတွေကအခုဆက်မှာဆက်ပြီးတော့ဖြစ်တယ်နောက်တစ်ခါဒီလိုမျိုးကျွန်တော်တို့လူနည်းစုပေါင်းခွဲခြားဖိနှိပ်မှုတွေနဲ့ကပ်ပတ်သက်ပြီးတော့လုံဆောင်မှုတွေကိုပြန်လဲပြီးတော့ထောက်ပြပါအောင်တစ်ချိန်တည်းမှာပဲကျွန်တော်တို့အခုဆိုလို့ရှိရင်မကြာမီမှာဒီရွေးကောက်ပွဲနီးလာတာ
ရပ်ဖက်လူမှုဖွဲ့စည်းကတက်ကြွလို့ရှာသူတွေပြီးတော့မြန်မာအရေးလေးလာခဲ့ဖက်တချို့ပါဝင်မီဒီယာလောကတွေကတာဝန်ရှိသူတချို့နဲ့လည်းတွေ့ဆုံခဲ့တာပါနေပြီးတော့မှာသုံးရက်ကြာနေတိုင်းပြီးတော့လေဆိုရထိပ်ပန်းရာရှိနေတွေ့ဆုံခဲ့ပါတယ်
ဒီကနေ့ရပိုင်းနေတော့ကသူနေလာခဲ့ပါတယ်အခုခီးစဉ်ကတွေ့ရှိချက်တွေကိုတော့အေဘီလာမှာကျင်းပမယ်ကုလသမဂ္ဂလူခွင့်ရေးကောင်စီမှာအစီအခံစာတင်သွင်းမှာလည်းဖြစ်ပါတယ်ခင်ဗျကုအောင်ရင်မောင်ရဲ့သတင်းပေးပို့ချက်ပါအခုတော့တီးသန့်မေးမြန်းချက်တခုတင်ဆက်ပါမယ်မြန်မာနိုင်ငံလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးမြန်မာအမေရိကန်ဒုတိယအကြိမ်ဆွေးနွေးပွဲကို ဒီလဆလေးရက်နဲ့25ရက်နေ့တွင်မှာနေပြည်တော်မှာကျင်းပခဲ့ပါတယ်ဒီဆွေးနွေးပွဲကိုအမေရိကန်ဘက်ကဒီမိုကရေစီလူ့အခွင့်ရေးနဲ့အလို့သမားရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးထွန်မာလီနော့စကီနဲ့လူဦးရေဒုက္ခသည်နဲ့ရွှေပြောင်းနေထိုင်မှုဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးအန်ရစ်ချတ်တို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်ပါတယ်ဘာတွေဆွေးနွေးကြတယ်ဆိုတာကိုမြန်မာကိုယ်စ
Pada ya dia amnya ibu no, tu kau ni nilai amnya iba. Lautmagisa solusinya ni mana ingat ni di ku Amerika jama, cenderung ya sama cerdik pemandu tu cenderung dia ayah le. Nau sebiro cenderung sama cerdik tu sebiro tu ni ne abis le sura hau dikat habis tu jauh bare. No di ni ne pada dek kisah pun no lenwaj ne kisah pada biro le suni jauh bare. Suni le kah di Kesaya nenek muka, no? Di kesaya jepa muka, customary land tenure pun, no? Di miliu ngare kesah, nafas jama amian pelai barai. Di kalau national land use policy pun, ma nafas jama ya pidu luru pun, the public consultation pun, no? Dah lupa ni, dah jeji deh. Nah melu di kesaya, na cehi, nengok piya mesuhi hamil lor.
ตัวเล่มยี่มาเลยจนเล่มยี่มาเลยเอ้ามีมีน่ารู้นี่เป็นจำมาสุนีเลยโอเคป่ะโอ้ดีอเมริกันอ่ะดีวันนั้นงานใจวันจีเรเวลาดีปัตุเวดยี่จีเรปุ่นถ่ายน่ารักมาที่มีมาสิทธิ์การนี้ไปรอโอ้เต็มอยู่ถ่ายเลยอเมริกันสับยังเป็นวุฒิไต้หวันลิสิบาร์เลยอันนี้กิจการเนี่ยพัฒน์ดูว่าดีนี่สุนีจะไปดีนะเช่นอันนี้ก็จะเอาเมียสุนีไปเมียสุนีเวม้ากากวยวันจันทร์นะก้าโบโจจีสัตย์เทวินทุเดียวันจี พอจะเอาตัวเสื้ออุบลีจะดูดีพอจะจีเจ้าหนูกูเรียนเต็มไปแล้วแต่แล้วตั้มรอนเนี่ยที่ไปมาสุนีเรียกมาตั้มรอนวันนี้ไปแล้วที่มีกิจการอีกพอดีจารีโอเล่สุนีไปเลยแต่นับไปจำมาแล้วที่ไปเลยสุนีไปแล้วแล้วที่กิจการเอ๋แล้วที่อัตยินเนี่ยกูเลยกูนู้นดีละไปแล้วดูว่าเด็กมีบ่เนาะมีพลังจะไปเลย
โอเคป่ะนอกจากว่าดียี่มาในงานกูดามเองนัดท่องสังหามาจิ้มปามเองยุคกับเวเนปเดลัวตัวเบกันนี่ไปแล้วไต่โดนอาจารย์ไปได้สิบาลาเช่นที่บาร์เลยโอ้ยุคกับเวมาบัตรมาดงเชกาโรปอนอเล็กซินเนปเดลัวเท่ากูปอนนรูแอสซิสเตนต์โอ้ตัวเนี่ยเป็นไงเนี่ยนรูว่าเลยที่เท่ากูนะเป็นเนปเดลัวนรูว่าเลยถ้าอะไรตัวลูกศิษย์เมื่อตอนเนี่ยจูดูเม่นับไปแล้วนรูยี่มาเบกันนี่ไปแล้วถ้านรูเบกันนี่ไปแล้วที่ ดามเอ้ยก็เป็นกูเนาะที่ครั้งที่เราที่เอาทรานสเปอร์เรนซ์ที่เอาโอ้จุนโรเบก้าสามเย็นเมื่อสุดเลยที่คอมมิตเมนต์บอกเนาะแล้วเราจุนโรเบก้าล่ะตัวผู้จัดการเลยตัวเราจะเอาเงินตาจังจูจูจังจุนโรเบก้าตัวผู้จัดการเลยที่ปีบาร์เลย
โอเคป่ะนอกจากว่ามีมาในงานอะไรกูเลือกสิเอาเข้าเทปโพนี่เลยที่พิจารณาเสียงเนี่ยแต่ยังน่าเล่นในการพูดสิ่งเนี่ยพิจารณาเสียงเนี่ยยิ่งยังยิ่งกิจการเนี่ยเป็นตัวบีบแล้วก็ตัวนี้เนี่ยผู้ปั้นบูบูสิบาลาเช่น ညီကြီးကိစ္စမှာဟိုထက်သွင်းဆွေးနွေးပါတယ်လာတဲ့ delegation ပေါ့နော်ဒီဟို dialogue လုပ်တဲ့ delegation အဖွဲ့ကကျွန်တော်တို့နဲ့မဆွေးနွေးဒီမှာကချင်ပြည်နယ်သွားပါတယ်နော်ကချင်ပြည်နယ်သွားပြီးသူတို့လေ့လာတယ်လေ့လာတဲ့အခါမှာဒီ IDP scan တွေပေါ့ IDP scan တွေမှာဟာလာဒီဒူသားချင်းဆန္ဒရဲ့အကူအညီတွေဟာလိုနေတယ်ဆိုတဲ့ကိစ္စကိုဟိုကျွန်တော်တို့အသိပေးပါတယ်အဲ့တော့အဲ့ဒီအတွက်ကိုကျွန်တော်တို့ကညှိနှိုင်းရှာဖို့เนาะကျွန်တော်တို့ဘက်ကလည်းဟလာကြုံတွေ့နေရတဲ့ဒီလူသားချင်းစာနာမှုအခက်အခဲလည်းစာနာမှုကိစ္စတွေမှာဟလာကြုံတွေ့နေရတဲ့ဒါအချို့အခက်အခဲတွေပေါ့เนาะကျွန်တော်တို့ရဲ့စိုးရိမ်မှုတွေဒါလေးတွေလည်းကျွန်တော်တို့ရှင်းပြပါမယ်သို့တော်လည်းဒါဟလာဟိုလူသားချင်းစာနာမှုဖြစ်တဲ့အတွက်အထူးအရေးကြီးတယ်เนาะဒီဟာကိုစနစ်တကျဟလာနှစ်ဖက်ကြားမှာထင်တာမြင်တာဖြစ်အောင်လုပ်ဖို့လိုအပ်တယ်ကျွန်တော်တို့ပို့လိုက်တဲ့ဟလာဒီကဒီကနေယူသွားတဲ့လူတိုင်းစန္ဒမှုစန္ဒမှုဒီပစ္စည်းတွေဟာတကယ်လိုအပ်တဲ့လူတွေရှိဦးနော်ဒီ IDP camp တွေကိုရောက်ဖို့တကယ်လိုအပ်တယ်အဲ့လိုလိုအပ်ရောက်အောင်ဘယ်လိုပူးပေါင်းဆောင်ရွက်မလဲဘာလို့တစ်ခါကလည်းနေပြည်တော်ကဟလာအချို့ဟာတွေကကျွန်တော်တို့ရဲ့ဒီဘက်နေပြည်တော်မှာမရှိဘူး KIA နေပြည်တော်မှာရှိတဲ့အတွက်ဒီရောက်ဖို့တကယ်လိုတဲ့လူတွေရောက်ဖို့အရေးကြီးတယ်ဆိုတဲ့ဟာကိုတော့နှစ်ဖက်လုံးကဒါသဘောတူကြကြပါတယ်
ဟုတ်ကဲ့ပါနောက်တစ်ခုကသူတို့အမြဲတမ်းဟိုအစိုးရနိုင်ငံတကာကနေပြီးတော့အမြဲတမ်းစိုးရိမ်မကင်းဖြစ်တယ်လို့ပြောပြောနေတဲ့ဒီရခိုင်ပြည်နယ်မှာနေတဲ့လူနည်းစုပေါ့နော်ဒီရိုဟင်ဂျာတွေနဲ့ပတ်သက်လို့သူတို့အနေနဲ့ဗားရီများထပ်ပြီးတော့ပြောတာရှိပါသေးလဲရှင
်ဟိုရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ဒီနေ့ဆွေးနွေးပါတယ်ဆွေးနွေးတဲ့အခါမှာကျွန်တော်တို့ကဟိုပါပေါ့ဒုမကြီးကြပ်ရေးဝန်ကြီးကိုယ်တိုင်လာရောက်ပြီးတော့နော်ဒီရခိုင်ပြည်နယ်အခြေအနေကိုနော်လက်ရှိဆောင်ရွက်နေတဲ့အခြေအနေအားလုံးအရှင်းပြပါတယ်အဲ့တော့ဒီနေရာမှာဟလာမြန်မာနိုင်ငံသားကျွန်တော်တို့ကဟိုလာပြီးလို့ရတဲ့ဒီအခြေအနေเนาะပြီးလို့များတဲ့အခြေအနေကိုအဓိကဆွေးနွေးပါတယ်အထူးသဖြင့်ဟိုလာရခိုင်ကိစ္စမှာဒုသားချင်းစာနာမှုဒါနဲ့ပတ်သက်ပြီးတော့ဒါအရေးကြီးဆုံးနောက်ပြီးတော့စီးပွားရေးပေါ့เนาะကုမှုတက်မှုဟာအခြေခံကြတယ်ဆိုတာကိုပြောသလိုเนาะတစ်ဖက်မှာဒီဒုက္ခတဲ့စခန်းမှာဟိုလာရှိနေတဲ့လူတွေရဲ့เนาะရှေ့ရေးပေါ့เนาะဟိုလာအဲ့ဒါနဲ့ပတ်သက်ပြီးတော့အပြန်လာအမြင်ချင်းဖလေပြီးတော့ဆွေးနွေးမှုပြုခဲ့ပါတယ
်ဟုတ်ကဲ့ပါအခုဒီအဖွဲ့လာတဲ့အခါမှာဒီနိုင်ငံတော်သမ္မတနဲ့ရောသမ္မတကြီးနဲ့ရောတွေ့ဆုံခွင့်ရခဲ့ပါလားရှင
်ဟိုနိုင်ငံတော်သမ္မတကြီးနဲ့တော့သူတို့လည်းမတောင်းပါဘူးအဓိကကတော့ဒီအဖွဲ့ကရခိုင်ပြည်နယ်ကိုသွားပါတယ်ကချင်ပြည်နယ်ကိုသွားပါတယ်ရန်ကုန်မြို့မှာဒီကျွန်တော်တို့ Civil Society ပေါ့နော်အဖွဲ့အစည်းစုံနဲ့လည်းသူတို့တွေ့ပါတယ်နောက်ပြီးတော့နေပြီးတော့မှ2ရက်ပေါ့ကျွန်တော်တို့14ရက်တနေ့ကို15ရက်ကလည်းကျွန်တော်တို့ညနေ4နာရီလောက်ထိဆွေးနွေးအမြင်ချင်းဖလှယ်ပါတယ်။အခုကဒုတိယအကြိမ်ဖြစ်တဲ့အတွက်ပထမအကြိမ်တက်တော့ပို့ပြီးတော့ဟိုနက်နက်ချင်းချင်းနဲ့ပို့ပြီးတော့ဟိုအနှစ်တရာရှိရှိဆွေးနွေးနိုင်တယ်လို့ပဲကျွန်တော်အနေနဲ့ယူဆပါတယ
်။တော်ရရှင်ခင်ဗျာမြန်မာနိုင်ငံရဲ့နိုင်ငံရေးထိပ်ပြီးဆွေးနွေးခဲ့တဲ့ဟာတွဲဆုံပြလိုက်တိုင်းသဘောတူညီမှုပေါ်ထွက်မလာပဲမကျေနပ်မှုတွေသာပုံမူပေါ်ထွက်လာနေပါတယ်ဒီတွဲဆုံမှုတွေကိုတိုင်းပြည်အတွက်အမှန်တကယ်အကျိုးစီးရဲ့အပြုသဘောဆောင်တဲ့ရလဒ်တွေပေါ်ထွက်လာအောင်ဘယ်လိုပြုလုပ်ကြမလဲဘယ်လိုဆောင်ရွက်ကြမလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေးလှိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါသောတာရှင်များခင်ဗျာပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023255994fax number 2023255992ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး mp3 သံဖိုင်နဲ့လည်းပို့ပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
်။ဒါမဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံအသိပေးအပ်ပါတယ်။အခုတော့ကချင်ဘက်ကအစီအေးတင်းမာမှုကိုကြည့်ရအောင်ပါ။ကချင်ပြည်နယ်ဝန်ကြီးတဦးကိုကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကထိန်းသိမ်းပြီးလိုက်ပါသွားတဲ့လုံခြုံရေးဝန်ထမ်းတွေကိုဖမ်းဆီးသွားပြီးတဲ့နောက်ဖားကန့်ဒေသမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားတာကြောင့်အောင်ပါလီကျေးရွာအတွင်းမှာဗုဒ္ဓဦးနဲ့ညံ့နေပိုင်းအထိရွာသားတထောင်နီးပါးပိတ်ဆို့နေခဲ့ပါတယ်လောလောဆယ်အောင်ပါလီရွာကိုအစိုးရတပ်ကတင်းယူလိုက်ပေမဲ့ရွာသားတွေကိုအခြားနေရာပြောင်းရွှေ့ခွင့်မပေးသေးဘူးလို့ဒေသခံတွေကပြောပါတယ်အပြည့်အစုံကို VOA သတင်းတော့ကိုမိုးစောကတင်ပြပါမယ်
ဟုတ်ကဲ့ကချင်ပြည်နယ်လမ်းပန်းဆက်သွယ်ရေးဝန်ကြီးဟာမိုးကောင်းကားမိုင်းဖက်ကန်လမ်းကြောင်းကိုကြည့်ရှုစစ်ဆေးစဉ်မှာဒီလ14ရက်နေ့နေ့ကင်းက KIA တပ်ဖွဲ့ကလမ်းခီးမှာတားဆီးထိန်းသိမ်းပြီးတဲ့နောက်ပြည်နယ်ဝန်ကြီးနဲ့အဖွဲ့ဝင်တချို့ကိုပြန်လွှတ်ပေးခဲ့ပေမဲ့လုံခြုံရေးလိုက်ပါတဲ့ရဲတပ်ဖွဲ့ဝင်3ဦးကိုလက်နက်နဲ့အတူဖမ်းဆီးသွားခဲ့ပါတယ်ဒီလိုဖမ်းဆီးပြီးတဲ့နောက်ကြာသာရေးနေ့မနေ့အစောပိုင်းမှာဖားကန့်မြို့နယ်ကန်စီရွာမှာအခြေစိုက်တဲ့အစိုးရရဲ့တပ်မ66လက်အောက်ခံတပ်ရင်းကဥရုချောင်းတစ်ဖက်ကအောင်ပါလီရွာအနီးက KIA တပ်ရင်း6ရဲ့ရှေ့တန်းစခန်းကိုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာမနေ့6နာရီလောက်ကနေနေကင်း12နာရီလောက်အထိပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်လို့ KIA တပ်ရင်း6ကအရာရှိတဦးကအခုလိုပြောပါတယ်။
အော်လည်းလေကြီးရောပြလာခုအလုံးရာချီတော့ခုသိတဲ့ဒီဆိုင်တဲ့ပွဲအတဲ့ကမှာပဲခုဖြစ်အဲယူတာရောကျွန်တော်ခရီးရပြားကြောင်းနဲ့ပူကြီးကြောင်းမှာလည်းကျွန်တော်အဲ့မှာနေရာချထားပေးလို့
နေကင်း12နာရီခွဲလောက်မှာအစိုးရတပ်ကရွာကိုဝိုင်းရံထားခဲ့ပြီးထောင်နဲ့ချီတဲ့ရွာသားတွေဟာအောင်ပါလီရွာအတွင်းမှာပိတ်မိနေခဲ့တယ်လို့လည်းကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကကိုစားကြီးကပြောပါတယ်
အခုအဲ့ဒီရွာကိုဝိုင်းအထက်ဝင်တော့မှစစ်သားတွေအခုအခုတဲ့ဖုံးချက်တူရှင်အခုတရတန်ကြားနေတော့အခုကြည့်မြောက်တန်နေတတ်တယ်နော်အခုအဲ့ဒီရွာသားတွေကကြောင်းပိတ်တယ်အခုကဒီစပယ်ပွဲနဲ့နီးပဲဒါကလေးတွေဒါမဲ့အဲ့ကအားလုံးကြောင်းပိတ်ထားတာအခုကအခုဘေးကိုထွက်ပြေးရမလဲဘယ်လိုလုပ်မလဲသူတို့ကရှာရှိခုကြောင်းမှာအားလုံးစုနေတယ်အခုတော့ဗျာအခုဒီရွာသားတတ်တော့က600ခဏညာလောက်ရှိမယ်အဲ့ဒါဒါမဲ့လက်လုပ်လက်စားအပြင်ကလာတာအားလုံးပေါင်းတော့ဒီမှာတော့ထောင်ကန်းရှိတဲ့ဒီရလေ
နေကင်းတနားရီခွဲလောက်မှာတော့အစိုးရတပ်ကကြေးရွာအတွင်းကိုဝင်ရောက်ခဲ့ပြီးတပ်မတော်အရာရှိကရွာသားတွေကိုအေးအေးဆေးဆေးဆက်လက်နေထိုင်ဖို့ပြောဆိုခဲ့ပါတယ်ရွာထဲမှာပိတ်မိနေခဲ့တဲ့ရွာသားတွေဟာထိခိုက်ဒဏ်ရာရတာမရှိဘူးလို့အောင်ပါလီရွာကဒေသခံတယောက်ကပြောပါတယ်ညနေ3နာရီအချိန်ရရှိတဲ့သတင်းအရဆိုရင်အောင်ပါလီရွာအနီးမှာပြစ်ခတ်တက်ခိုက်တာတွေဟာဆက်လက်ဖြစ်ပွားနေပြီးအောင်ပါလီရွာသားတွေကိုဖားကန့်မျိုးဘက်ကိုပြောင်းရွှေ့ဖို့စီစဉ်နေပေမဲ့ပြောင်းရွှေ့ခွင့်မရသေးဘူးလို့ဖားကန့်ဒေသခံတဦးကပြောပါတယ်။အ
ဲအချိန်နေရတော့အခုချိန်ထိပဲပြည်နေကြတော့ခနေကြတော့ပဲ။အဲအဲ့မှာရှိတဲ့ဟိုဘအောင်ပါလီရွာမှာရှိတဲ့ပြည်သူတွေကဒီဘက်ကန်းကိုပြန်ချင်တယ်ဒီဖားကန့်ကလူတွေကိုကြိုးစေချင်တယ်ဒါပေမဲ့အဲ့ဘက်မှာရှိတဲ့စစ်တပ်ကနေပြီးမှအဲတွာလာမပြုတ်ဘူးလေအခုဒီမှာဘာသာရေးဆိုင်ရာအဖွဲ့အစည်းတွေပေါ့နော်အဲလူမှုကွန်ရက်ရဲ့အကျင့်အဖွဲ့တွေဟာတွာချိုးဖို့ပြင်ဆင်ကြတယ်ပြင်တွာချိုးမဲ့လူတွေကဟိုတိုင်းရုံးမရှိပေါ့နော်ဒီကျင်းနာဟိုတိုင်းရုံးမရှိကိုကြိုခွင့်တောင်းတာဆောင်မပေးဘူးလေ
အောင်ပါလီရွာဟာ KIA ထိန်းချုပ်ထားတဲ့ရွာဖြစ်ပြီး KIA တရင်6ဟာအဲ့ဒီရွာအနီးမှာအခြေစိုက်ထားတာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်အောက်တိုဘာလကလည်းအစိုးရတပ်ကအောင်ပါလီရွာအနီးက KIA ရှေ့တန်းစခန်းကိုစုခွာပေးဖို့တောင်းဆိုခဲ့ပြီးတဲ့နောက်နှစ်ဖက်တပ်တွေအကြားမှာတင်းမာမှုတွေဖြစ်ခဲ့ပါတယ်။အဲ့ဒီအချိန်ကလည်းရွာသားတွေကိုဖားကန့်တဲ့တခြားဒေသကိုပြောင်းရွှေ့ဖို့ခွင့်မပေးခဲ့ပါဘူး။ဖားကန့်ဒေသမှာတိုက်ပွဲဖြစ်ပွားနေချိန်မှာအင်းတော်ကြီးဒေသဘက်မှလည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲကတော့ရဲတပ်ဖွဲ့ဝင်3ယောက်ကိုဖမ်းဆီးသွားတဲ့ KIA တပ်ဖွဲ့ကိုအစိုးရတပ်ကလိုက်လံရှင်းလင်းရင်တိုက်ပွဲဖြစ်တာဖြစ်နိုင်ကြောင်းဒေသခံတွေကခံမှန်းပါတယ်။လောလောဆယ်မှာတော့ဖမ်းဆီးခံထားရတဲ့ရဲတပ်ဖွဲ့ဝင်တွေကိုပြန်လွတ်ပေးဖို့ညှိနှိုင်းနေစေဖြစ်တယ်လို့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ကဥလမိုင်ကွန်ကြာကပြောပါတယ်။အဲ
့လိုမလွတ်သေးဘူးမလွတ်သေးဆိုတာမနေ့ကမှကိုပြောတာလေမနေ့ကဒီအောက်ခြေကဖြစ်တဲ့စစ်စာဖြစ်တယ်ဆိုတော့ဒီဘောလည်းမသိဘူးဒီကိစ္စဒီလိုကြတော့ဒီမှာစစ်ကံမြင်နိုင်ရအခွက်ရှိတယ်စစ်ကံမြင်နိုင်ရဆက်ရနေပြီးတော့မှာဟိုအချောင်းကြပြီအချောင်းကြတဲ့ဆီမှာဒီဘောလည်းအောက်ဆီမှာဖြစ်တော့ဆိုတော့ဒီလိုကျင်စီဖြစ်တယ်စစ်စစ်ပြေမှာမှန်တယ်ဟုတ်တယ်ဆိုတော့သူတို့ပြန်တက်ပြေးဖို့ကြဆီဖြစ်နေတာဒီဒီလည်းမှာပဲပြန်တက်ပြေးဖို့ကြဆီမှာသူတို့ဖြစ်နေတာအဲ့ဒါမလို့ရပြေးချင်တာပဲဒီမြတ်9နိုင်ကျော်လောက်ကမှာတက်တဲ့ကျန်စားဖြစ်တယ်ဆိုတော့ဆက်ရတော့ဒီလိုဆိုတော့ဒီတိုင်းတော့အမှန်တရားလည်းမရှိသေးဘူး
လွန်ခဲ့တဲ့နှစ်နိုဝင်ဘာလက KIA ဌာနချုပ်လိုင်စာအနီးကဗိုလ်တင်တန်းကျောင်းကိုအစိုးရတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်တင်တန်းသား20သေဆုံးခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာအစိုးရနဲ့ KIA အကြားမှာတင်းမာမှုတွေပြန်လည်ဖြစ်ခဲ့ပြီးဒီလ12ရက်နဲ့13ရက်နေ့တွေကလည်းရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်နဲ့ KIA အကြားတိုက်ပွဲတွေထပ်မံဖြစ်ခဲ့ပါတယ်။
ကိုမိုးစောသတင်းပေးပို့ခဲ့တာပါမကြခင်မှာကျမ်းမာရေကန္တတိုင်းရင်သတင်းလွှာတွေကိုနားဆင်ရတော့မှာပါ view အားပေးနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA ရဲ့တောက်ကြနေမနက်ပိုင်းအစီအစဉ်ကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 9323ည၊လိုင်းနိုမီတာ40 kHz 9433ည၊လိုင်းနိုမီတာ50 kHz 9999နဲ့လိုင်းလန်မီတာ190တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယနိုင်ဝဲအတွင်းအင်္ဂလိပ်သင်ခန်းစာနဲ့တိုင်းရင်းသတင်းလှော်တွေကိုနားဆင်ရမှာဖြစ်တယ်လို့ကျမ်းမာရေးကဏ္ဍကိုတင်ဆက်တဲ့အခါမှာတော့
ကိုလာရဲ့ကလေးတွေပဲထိုးပြီးတော့နော်ဒါတော့လည်းဝက်သက်ဖြစ်ပွားလို့ကတော်တော်ကြီးကျသွားတယ်90ရာခိုင်နှုန်းကျတယ်ဒါပေမဲ့ဒီကဝယ်ဈေးက
နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့နန်နေခင်အင်္ဂလိပ်သင်ကန်းစာအစီအစဉ်ပဲဖြစ်ပါတယ် American Indian 3အင်္ဂလိပ်သင်ကန်းစာကိုဒေါ်လာတန်ကအစီအစဉ်တင်ဆက်ထားပါတယ်
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
pull a fast one
ဖြစ်ပါလေစာလုံးပေါင်းက pull pull ကဆွဲတာ a တခု fast fast ကလှင်တာမြန်တာ one ကတခုဆိုတော့လှင်မြန်တဲ့တခုခုကိုလှုပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ် idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ fast one လို့ဆိုရင်ညှပ်ဖို့လိမ်ဖို့နှပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်ဒါကြောင့် to pull a fast one idiom အဓိပ္ပာယ်ကတော့လိမ်ဖို့ညာဖို့ညှစ်ဖို့လှည့်စားဖို့ကြိုးစားတာကိုဆိုလိုပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I paid him for 6 bottles of champagne but he pulled a fast one on me and gave me 6 bottles of cheap wine
သူကိုရှန်ပိန်းရဲ့6ပလင်းဝယ်ဖို့ကျွန်တော်ပတ်စံပေးလိုက်တယ်ဒါပေမဲ့သူကကျွန်တော်ကိုညားပြီးအပေါ်စားဝိုင်း6ပလင်းကိုဝယ်ပေးခဲ့တယ်လေလို့အထည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
သူတပားကိုလိမ်ဖို့ညားဖို့လှည့်ပြဖို့ကြိုးစားတယ်ဆိုရင်ဘယ်လိုပြောမလဲ?
Try to pull a fast one.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American idiom သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်းတင်ဆက်ခဲ့တာပါ။အခုတော့ကျမ်းမာရေးကဏ္ဍအလှည့်ရောက်ပါပြီ။ဒီဘက်မှာဝက်သက်နဲ့ဂျိုက်တိုးကာကွယ်ရေးစီနိုင်ငံတော်ဟန်ရှိတဲ့ဘက်ကစာထိုးပေးမဲ့အကြောင်းတင်ပြထားပါတယ်မြန်မာနိုင်ငံမှာ2020ပြည့်နှစ်ရောက်ရင်ဝက်သက်ပပျောက်ရေးငွေရပါဂျိုက်သူထိန်းချုပ်ရေးအတွက်6လကနေ15နှစ်အရွယ်ကလေးလူငယ်18သန်းကျော်အတွက်လာမယ့်တနင်္လာနေ့ကစာပြီးဒီကာကွယ်ဆေးထိုးပေးတော့မှာဖြစ်ပါတယ်ဇန်နဝါရီလ19ကနေ25အထိကျောင်းတွေမှာ9ရက်ကြာပထမအထုပ်ထိုးပေးပြီးဖေဖော်ဝါရီ19ကနေ28ရက်အထိ10ရက်ကြာရရွာဒီထဲမှာအခမဲ့ထိုးပေးမှာမို့မပြတ်မကွက်ဒီကာကွယ်ဆေးထိုးရဖို့ကလေးအထုကူတွေကနှိုးဆော်နေပါတယ်။ဒီအကြောင်းစစ်တပ်ကသူတက်ကလေးချမ်းမာပညာဌာနအညီသားပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားတာပါ။
โอเคဖမခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီနှစ်ဆမှာပေါ့နော်ဝက်သက်နဲ့ဂျိုက်တိုးယောဂနဲ့ပတ်သက်ပြီးတော့ကလင်းငယ်တွေအတွက်ကာကွယ်ဆေးထိုးဖို့လုပ်ငန်းတွေရှိတယ်လို့ကြားရပါတယ်ဆရာကြီးအဲ့ဒါကလုပ်ဖို့အစီအစဉ်ဘယ်လိုအနေထားရှိလဲဆရာ
ကျွန်တော်တို့နိုင်ငံအနေနဲ့ဝက်သက်ယောဂနဲ့ဂျိုက်တိုးယောဂကာကွယ်ဆေးဆုလိုက်ထိုးနိုင်တဲ့လုပ်ငန်းကိုလာမယ့် January လနဲ့ February လမှာလုပ်ဖို့ရှိပါတယ် January လမှာကျောင်းမှာအခြေပြုထိုးတာပေါ့နော်ဆိုတော့ကျွန်တော်တို့အတွက်19ရက်က25ရက်မှာကျောင်းနေရွယ်9နှစ်ကစကန်းနဲ့ကလေးတွေထိုးပေးပါမယ်ဖေဖော်ဝါရီလ19ရက်နဲ့28ရက်အတွင်းမှာတော့ကျွန်တော်တို့ရရချီပြူကာကွယ်ဆေးထိုးခြင်းလုပ်ငန်းပေါ့ အဲ့ဒါမှာတော့ကုလားနေတော့၅နှစ်ရွယ်ကလေးတွေကျောင်းချစ်ပြူတွေပါမထိုးပြလိုက်တဲ့ဒါနဲ့က၅နှစ်ကလေးတွေပေါ့ကျောင်းမထားတဲ့ကလေးတွေတာမျိုးတွေကိုထိုးပေးမှဖြစ်ပါ
ဟုတ်ကဲ့ဒီရက်တွေမှာဘလို့နေရာတွေမှာအဓိကထိုးရမလဲဆရာကြီးခုနကတော့ကျောင်းတော့တည်တာပါဆရာတ
ော့ကျောင်းချစ်ပြူဆိုတော့ကျွန်တော်ကျောင်းကျမကြီးဖွဲ့ပြီးပေါ့လေဒီမှာအလုံးပေါင်းကာဝယ်ဆေးတို့ဖွဲ့ပေါင်း1000လောက်ရှိပါမယ်ခါတိုင်းလည်းကျွန်တော်ကဒီကာဝယ်ဆေးထိုးတာတော့အခြေခံကျမကြီးဝန်ထမ်းဖြစ်တဲ့ကောက်ဖွဲ့ဆရာမတွေကထိုးပေးတာပေါ့နောက်ကျမကြီးကြီးချက်ကျွန်မရမှာလဲဆရာဝန်ကိုယ်တိုင်ပါမယ်ပေါ့။နောက်ပြရရနေဗောလန်တီယာလုပ်ပေးတဲ့လူတွေ၊နောက်ကျမကြီးလုပ်သားတွေ၊ဆရာမတွေပေါင်းပြီးတော့လုပ်ဖို့ရှိပါတယ်။
ဟုတ်ကဲ့
။ဘာကြောင့်လဲ။ကျွန်တော်ကတော့ current to pillager နေရာပြီးတော့ဒီကာဝယ်ဆေးထိုးဖို့စုရက်တွေပေါ့လေ။ကျင်းညာမှာဖြစ်ပါတယ
်။ဟုတ်ကဲ့။ဘာကြောင့်မလို့အခုအချိန်မှာဒီကာဝယ်ဆေးထိုးဖို့လိုလာတာလဲ
။တကယ်တော့ကျွန်တော်နိုင်ငံမှာဝက်သက်ကာဝယ်ဆေးက1986ပြည်ထိုးပါ။အဲတော့6လရွယ်ကလေးတွေပဲထိုးပြီးတော့နော်။ဒါတော့ငယ်ဝတ်သက်ဖြစ်ပွားလို့ကတော်တော်ကြီးကျသွားတယ်90ရာခိုင်နှုန်းကျတယ်ဒါပေမဲ့ဒီကာဝယ်ဈေးကမတက်တလုံးမကာဝယ်နိုင်တော့အသက်ကြီးလာတဲ့အခါမှာဥပမာ10နှစ်တို့10နှစ်တို့ရောက်တဲ့အခါမှာဝတ်သက်ပြန်ပေါက်တာတွေ့ရပါအဲ့တော့ကျွန်တော်က2009လောက်ကစပြီးတော့9လတွေမကဘူးတစ်နှစ်ခွဲပါထိုးပါအဲ့ကြတော့လည်းတချို့တိတ်ကြီးတဲ့ကလေးတွေပေါ့ကတက်ကတော့ကျောင်းသားတွေမှာပေါက်တာလေးတွေ့ရဒါပေမဲ့ဒီကာဝယ်ဈေးရဲ့အာနိသင်ကလည်းတရားရင်လုံးမအောင်မြင်ဘူးကထိုးတဲ့လူတိုင်းပါ70ရာခိုင်နှုန်းတော့ပဲအောင်မြင်တယ်အဲ့ကြတော့ကြာလေလေးမှာ3နှစ်တခါဒါကြောင့်မလို့နိုင်ငံနိုင်ငံမှာပေါ့နော်ဂျိုကြာဂျိုကြာဝက်တက်ပေါက်တဲ့ကျွန်တော်တို့ outbreak လို့ခေါ်တော့ပေါ့ကာယောဂပေါ့နော်ဆိုတော့ဒီလိုလုံးဖြစ်တာမဟုတ်ဘူးပြန်ဒီမျိုးနယ်မှာတော်တော်များပေါက်တယ်ဆိုတာကာယောဂအတွက်ဖြစ်တယ်ပေါ့ဒါကြောင့်မလို့ကျွန်တော်တို့ကစုလိုက်ပေါ့အဲ့ဖြစ်တဲ့နေရာတွေမှာတို့မို့ supplementary immunization ခေါ်တော့ပေါ့စုလိုက်ကာဝယ်ဆေးထိုးတာတွေကိုကျွန်တော်တို့တော်တော်လေးလုပ်ပေးပါ3နှစ်တခါတော့လုပ်ပေးပါအဲ့ဒီမတော်တော့2019တုန်းကဆိုတော်တော်လေးတနိုင်ငံလုံးလုပ်ခဲ့တယ်ပေါ့အခု2015မှာလည်းတကယ်တော့ခုနပြောလို့ကာကွယ်မှုမရှိတဲ့ကလေးတွေစုလိုက်ရင်တနည်းအားမှာဝက်သက်ကာယောဂကျွမ်းနဲ့ဖြစ်ပွားစရာရှိပါတယ်အဲ့ဒါကိုကာကွယ်တဲ့အနေနဲ့ဒီဝက်သက်ကာကွယ်ဆေးစုလိုက်ကာကွယ်ဆေးထိုးခြင်းဖြစ်ပါတယ
်ဟုတ်ကဲ့အခုလိုဒီအရင်နှစ်တည်းကလည်းထိုးခဲ့တယ်ဆိုတော့ဒီနှစ်မှာထိုးမဲ့ဒီကာကွယ်ဆေးစီမံချက်ကတော့ဘယ်လိုထူးခြားမှုရှိလဲ
ကျွန်တော်ကခုတခါထိုးတာကဝက်သက်ကြီးပဲပေါ့ဝက်သက်နဲ့တိုက်တူးပေါ့ကျွန်တော်ໃຈတူယောဂကာဝယ်ဆေးကအရင်တော့ထိုးမပေးတာမရှိခဲ့ပါဘူး။အခုလာမယ့်2015ကစပြီးတော့ကျွန်တော်တို့ကဒီကုလထိုးနဲ့တနည်းကထိုးတဲ့အခါမှာလည်းဝက်သက်အစာဝက်သက်နဲ့ໃຈတူနှမျိုးတွဲဆေးကိုထိုးမှဖြစ်ပါ။အဲ့လိုထိုးတဲ့အခါကျတော့ဒီနောက်ဝေးလာတဲ့ကလေးတွေကိုထိုးပေးတယ်။ရှေ့ဘက်မှာကျန်တဲ့အဖွဲကမထိုးပြလို့ရှိရင်သူတို့မှໃຈတူကာဝယ်မှုရှိမှာမဟုတ်ပါဘူး။အဲဒါကြောင့်ကျွန်တော်တို့ကဒီဝက်သက်ໃຈတူကိုဒီကုလနဲ့ဆက်ရမ်းတဲ့ကလေးတွေကိုတစ်ချိန်ပြန်ထိုးပေးလိုက်တော့နော်။အဲ့လိုထိုးလိုက်ကြပြန်တနင်္ဂနွေလုံးလွှမ်းခြုံမှုရှိတော့မှာဒါကလည်းနိုင်ငံတကာဖြစ်ပေါ်မှုတွေနဲ့လည်းဆက်ဆက်မှုရှိပါတယ်ဘာလို့ကျွန်တော်တို့နိုင်ငံပါဝင်နေတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ရှေ့တော်အချက်ဒေတာမှာ2020မှာဝက်သက်ကင်းစင်တဲ့ဒေတာဖြစ်ကြေညာနိုင်မှုစူးစမ်းနေပါတယ်ဥပမာဘင်္ဂလားဒေ့ရှ်ဆိုလူကြီးညားတဲ့နိုင်ငံမှာတောင်မှဒီခုလုံးမဲ့ကမ်ပိန်းပေါ့နော်ဒီဝက်သက်တိုက်တူကာဝယ်ဆေးစုလိုက်ထိုးလိုက်တဲ့လုပ်ငန်းကိုသူတို့လှုပ်ဆောင်ပေးပါတယ်ဘလို့မှာကလူရေ98တောင်တွေ့ပြရပါတယ်အဲ့တော့ကိုယ့်ရဲ့ data ထဲမှာရှိတဲ့ခြားနိုင်ငံတွေနဲ့မြန်မာတန်းလိုက်နိုင်မှုဒီ data ဆိုင်ရာရည်ရွယ်ချက်ကိုလည်းပြည့်မီဖို့အတွက်ရည်ရွယ်ပြီးထိုးတာဖြစ်ပါတယ်အဲ့
တော့
2020မှာဒီဝက်သက်ကင်းစင်တဲ့နိုင်ငံလို့ကြေညာနိုင်မှုပေါ့နော်
ဟုတ်ကဲ့အခုလိုမျိုးဒီနိုင်ငံတစ်ခုလုံး data တစ်ခုလုံးအကျိုးရှိဖို့အပြင်ဒီတူးချင်းအတွက်ကဆရာကြီးဘလို့အကျိုးကျေးဇူးတွေရနိုင်လဲ
ခုနကျွန်တော်ပြောသလိုဝက်သက်ကာကွယ်ဆေးကိုတချို့ကငင်ရောမထိုးပြလိုက်ဘူးတချို့ကထိုးပြလိုက်တယ်တို့တော့မအောင်လို့ပေါ့နော်ဒီလိုကလေးတွေကိုကွက်သက်အကျဲတို့ကာကွယ်ဆေးထိုးပေးကြပြီကွက်သက်အတွက်ကာကွယ်မှုရသွားတယ်ကွက်သက်ရောဂါဖြစ်လို့ရှိရင်တော်တော်လေးပင်ပန်းပါတယ်အကျဉ်းထားပြီးတော့လင်းသွားရဖြားပဲအပိတ်နေထွက်တယ်ဘုရင်တို့ကဆိုကွက်သက်ရဲ့နောက်ဆက်တဲ့ရောဂါတွေနဲ့အထူးသဖြင့်9နှစ်ယောက်ကလေးတွေပေါ့နော်တော်တော်လေးတည်တောက်များပါတယ်ခုနောက်ပိုင်းကတော့ဘယ်တော့တော့တည်တောက်တော့မများတော့ဘူးတော်တော်ခံစားရတယ်ပေါ့နော်အဲ့ဒါလေးကိုကျွန်တော်တို့ကာကွယ်နိုင်မှာဖြစ်ပါတယ်နောက်တစ်ခုကစိုက်တူးရောဂါကြောင့်လည်းငင်းငယ်မှာဖြစ်ရတော့အမသိတတ်တာမရှိဘူးသို့တော်ဒီကိုဝေသောရေမှာကိုဝေသောမိခင်မှာပထမ3လတုန်းကျင်တော့ကလေးမှာတော်တော်ဆိုးရတဲ့အချက်တွေရှိပါကလေးပြက်ကြတာလို့မိုးရပါချွေးင်းပြက်ပါလို့ဆိုတော်တော်ဒုက္ခပြေးပါအဲတမ်းလို့ဒီ15မိနစ်အချိန်မှာဒီမျိုးပွားတဲ့ရေပေါ်မရောက်ခင်ဟိုအင်းတော်မပြုတ်ခင်ပါလို့ပမာကြီးမှာတော့တော်တော်ကအင်းတော်ပြူလာတော့ရှားပါတယ်ဒီ15မိနစ်အောက်ပိုင်းမှာအဲ့ချိန်မှာကျွန်တော်ကကာကွယ်မှုကိုရသွားစေချင်တဲ့သဘောဖြစ်ပါ
ဟုတ်ကဲ့ဒီမိဘတွေအနေနဲ့ဒီထိုးဖို့ဆုံးဖြတ်ဖို့အတွက်ပေါ့ဆရာနော်တချို့မှာကဘေးထွက်ဆိုးကျိုးတွေဆွေးနွေးကြတာရှိတဲ့ခါကျတော့ဘယ်လိုမျိုးဒီဆုံးဖြတ်တဲ့နယ်ဘယ်လိုဆိုးကျိုးတွေရှိတယ်ဆိုတာရောဆိုရင်မှုရှိမရှိပေါ့နော်ဆရာအဲ့ဒါရှင်းပြပေးပါလား
ဒါကတော့ထိုးတဲ့မှာလေဒီကာကွယ်ဆေးထိုးရပါတော့လူလားတဲ့အနေနဲ့တော်တော်ကိုနည်းပါ ဆေးဆိုတာဘယ်ဆေးမဆိုမတည့်တာလို့ပြောတော့ရှိနိုင်တော့ဘောနော်တွေးမတည့်တာဒါပေမဲ့ဒီအတွက်လည်းရာဇဝင်နေပါတယ်ဒီချာမေးလာဖြစ်ပါတယ်ပြင်းထန်တဲ့တွေးမတည့်ခြင်းပေါ့နော်ဆေးထိုးပြီးတော့ shock ဖြစ်တာဆိုတော့တော်တော်လေးနေပါတယ်သူတတန်းမှမှတယောက်တယောက်ခွဲပါပဲဖြစ်တာဖြစ်ပါဒါပေမဲ့လည်းကျွန်တော်ကအများကြီးထိုးမယ်ဆိုလို့ရှိရင်တော့18တန်းထိုးတဲ့ခါကျတော့ဒီလိုမျိုးတွေးရှိနိုင်တာလေးတွေရှိပါတယ်ဒါတွေအတွက်လည်းကျွန်တော်ကလုံထုံးလုံးပြီးပေါ့ပဲလို့ကုရမယ်ပါလို့ရမယ်ဆိုတာလေးကိုဖြေတုံးမဲ့ဖွဲ့တွေကိုလိုင်းညွန်ချက်တွေတင်ကြားချက်တွေလုပ်ပြီးသားပြီးသားဖြစ်ပါအဲ့တော့တော်တော်များကတော့ဘာမှအလျင်မရှိပါဘူး။ကြားတာရှိမယ်၊နည်းနည်းနားရရှိမယ်ပေါ့နော်။ကြားရလဲပါလားစစ်တော်တော့ပေါ့နော်။ဒီခွင့်ရကိုကျွန်တော်အမြင်နဲ့လွတ်လွတ်မခံနိုင်ပါဘူး
။ဟုတ်ကဲ့။အခုလိုမျိုးအကျိုးရှိတဲ့အတွက်ပေါ့နော်။မိသားစုတွေအနေနဲ့ဟလာကလေးတွေကိုသွားထုတ်ပေးမယ်ဆိုလို့ရှိရင်ဒီကုန်ကျမှုအပိုင်းရောဘယ်လိုရှိလဲ။အလကား
ထုတ်ပေးဖို့လိုမရှိပါဘူး။ကုန်ကျစရိတ်တော်တော်များများကိုဒီနိုင်ငံတကာကွယ်စည်းတွေအားလည်းကူညီပေးထားတယ်။အစိုးရဘက်ကတော့ကျွန်내လိုအပ်တဲ့တာမှုမှုတွေကိုလုပ်ပေးရပါနော်။တကယ်တော့ဒီဆေးမျိုးကိုပြန်ပါမှာရနေတဲ့ဝတ်သက်ပချက်အောင်ကြိုက်တော့ဆိုတခါသွားထွေးမတောင်းတော့ကြနိုင်မှာအခုကတော့ဒါမှအကုန်ကြပြီရှိမှာမဟုတ်ပါလည်းလုံးခံနေမှာ
ဟုတ်ကဲ့ကျေးဇူးများတင်ပါဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနာဆင်ခဲ့ရတာပါခင်ဗျာအခုတခါတော့တိုင်းရင်းသတင်းလွှာတွေကိုတင်ဆက်ပါတော့မယ်BNI 1တော်သားတွေကစီစဉ်ထုတ်လွှင့်တာပ
ါအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမိပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်စစ်တွေမြို့ကိုရောက်ရှိလာတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ် Miss Yan Hili ကိုထောင်နဲ့ချီတဲ့စစ်တွေမြို့ခံတွေကနေကန့်ကွက်ဆန္ဒပြခဲ့ကြပါတယ်မလေးရှားနိုင်ငံရဲ့တပ်ဖွဲ့ကနေတရားမဝင်နိုင်ငံသားတွေကိုဖမ်းဆီးနေတယ်ဆိုတာနဲ့အမေရိကန်နိုင်ငံသားကြီးဌာနရဲ့လက်ထောက်နိုင်ငံသားကြီးဝန်ကြီး Mr. Tom Malinowski ဦးဆောင်တဲ့အမေရိကန်အစိုးရကိုယ်စားလှယ်အဖွဲ့ဟာကချင်ပြည်နယ်မှာရှိတဲ့လူမှုအဖွဲ့အစည်းတွေတရားနာခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနူပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါရခိုင်ပြည်နယ်စစ်တွေမြို့ကိုရောက်ရှိလာတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ် Mrs. Yan Hili ကိုလေစိတ်ထွက်ဝတလျှောက်မှာတန်ဃာတော်တွေအပါအဝင်ထောင်ထဲချီတဲ့စစ်တွေမြို့ခံတွေကနေကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ဇန်နဝါရီလ10ရက်နေ့ကဆန္ဒပြခဲ့ကြတာပါ Mrs. Yan Hili ဟာရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုသုံးနှုန်းနေတာနဲ့မကြသေးမီကကျင်းပခဲ့တဲ့ကုလသမဂ္ဂညီလာခံကဘင်္ဂလီတွေကိုရိုဟင်ဂျာဆိုတဲ့နာမည်နဲ့မြန်မာနိုင်ငံသားအဖြစ်သိမှတ်ပြုပေးဖို့တောင်းဆိုဆုံးဖြတ်ခဲ့ကြတာကိုမကျေနပ်တဲ့အတွက်အခုလိုဆန္ဒပြရတာဖြစ်တယ်လို့ရခိုင်အမျိုးသမီးကွန်ရက်ကဒေါ်ကျော့စိန်ကပြောပါတယ် Mrs. Yan Hili ဟာပေါက်တော့နဲ့စစ်တွေမြို့မှာရှိတဲ့ဘင်္ဂလီနဲ့ရခိုင်ဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပြီးရခိုင်ပြည်နယ်ဝန်ကြီးချုပ်အပါအဝင်စစ်တွေမြို့မိမြို့ဖတွေအရေးပေါ်ပေါင်းစပ်ညှိနှိုင်းရေးစင်တာ ECC ကတာဝန်ရှိသူတွေအပြင်ဘင်္ဂလီကောင်းဆောင်တွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်မစ်ယန်ဟီလီဟာရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တခြားနေရာတွေကိုလည်းတွားရောက်လေ့လာပြီးသူမရဲ့တွေ့ရှိချက်တွေကိုအပရလမှာကျင်းပမဲ့ကုလသမဂ္ဂညီလာခံမှာအစီရင်ခံစာရေးသားတင်သွင်းမှာဖြစ်ပါတယ
်တရားမဝင်နိုင်ငံခြားသားတွေကိုဖမ်းဆီးမှုစီမံချက်အရမလေးရှားနိုင်ငံမှာတရားမဝင်အလုပ်သမားတွေကိုဖမ်းဆီးမှုပုံမှုများပြားလာပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကကွာလာလမ်ပူမြို့ထဲမှာမလေးရှားရဲတပ်ဖွဲ့ကနေပိတ်ဆို့ဖမ်းဆီးခဲ့လို့တရားမဝင်နိုင်ငံသား1200ဖမ်းဆီးထားပြီးအဲ့ဒီအထက်မှာအလုပ်လုပ်ခွင့်ပါမစ်မရှိသူမြန်မာနိုင်ငံသား130ပါဝင်နေတယ်လို့ကပ်ပိုးမြို့လူမှုကယ်ဆယ်ရေးအဖွဲ့ဥက္ကဋ္ဌဦးစန်းဝင်းကပြောပါတယ်မလေးရှားနိုင်ငံမှာတရားမဝင်နေထိုင်တဲ့နိုင်ငံသားတွေအနေနဲ့ဒီဇင်ဘာလ31ရက်နေ့နောက်ဆုံးထားနေရပြန်ခြင်းမရှိဘဲအဖမ်းခံရရင်ထောင်ဒဏ်3လနဲ့ကျိန်းတဲ့ချက်ချမှတ်တာခံရမယ်လို့မလေးရှားအစိုးရကနေတရားဝင်ကြေညာထားပါတယ်
မြေပေါ်မြေအောက်တယံဇာတာတွေကိုပါတီအဖွဲ့အစည်းတွေကနေပိုင်ဆိုင်ခွင့်ရှိတဲ့ဆိုတဲ့မူအရာမွန်ပြစ်တစ်ပါတီကနေကြာအင်းစိတ်ကြီးမြို့နယ်ဖျားသုံးစုဒေတာကလန်းခင်းကြောက်ထုတ်လုပ်မှုလုပ်ငန်းကိုချုပ်ကင်ပြီးကြောက်ထွက်တဲ့ခြံတွေတောင်တွေကိုပါတီပိုင်အဖြစ်သိမ်းဆီးခဲ့တယ်လို့ဖျားသုံးစုဒေတာခန့်တွေကပြောပါတယ်ပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့ကမွန်ပြစ်တစ်ပါတီဖျားသုံးစုမြို့နယ်ရုံးကနေခြံပိုင်ရှင်တွေကိုဆင့်ခေါ်ပြီးပြောဆိုခဲ့တယ်လို့တန်တော်ကြီးရွာနေခြံလုပ်ငန်းရှင်တူကပြောပါတယ်ဒီကြောက်ထုတ်လုပ်မှုအတွက်ပြီးခဲ့တဲ့2014ခုနှစ်မှာမွန်ပြည်သက်ပါတီဗဟိုစည်းပွားရေးဌာနကနေတပ်တုတွင်ဝင်ကြီးဌာနကနေခွင့်ပြုချက်အရကုမ္ပဏီတွေကိုတာဝန်ပေးခဲ့ပြီးဒေသခံကြောက်တောင်ပိုင်ရှင်တွေထံကြောက်ကိုဝယ်ယူခဲ့ရကနေဒီနှစ်မှာပါတီပိုင်အဖြစ်သိမ်းဆီးသွားမယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်အခုလိုသိမ်းဆီးပြီးကြောက်ထုတ်လုပ်မှုဟာဒေသခံခြံပိုင်ရှင်တွေအတွက်တစုံတရာခံစားခွင့်မရှိတဲ့အတွက်ထိခိုက်နစ်နာနေတယ်လို့ခြံပိုင်ရှင်တွေကပြောပါတယ်
ထိုင်းမြန်မာနယ်စပ်ရှိမြန်မာဒုက္ခသည်စခန်းတွေမှာထိုင်းနိုင်ငံပြည်ထောင်စုဌာန MOI နဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR တို့ကနေလာမယ့်ဖေဖော်ဝါရီလမှာလူရည်စင်းကောက်ခံရစီစဉ်နေတယ်လို့ဒုက္ခသည်ဆိုင်ရာတာဝန်ရှိသူများကပြောပါတယ်ဒုက္ခသည်လူရည်စင်းကောက်ခံရမှာအသက်70နှစ်သက်လူတွေကိုဓာတ်ပုံရိုက်ပြီးနာမည်လက်မှတ်ရေးထိုးခိုင်းမှာဖြစ်တဲ့အပြင်ကပြားတစ်ခုကိုထုတ်ပေးသွားမယ်ဆိုပြီးတာဝန်ရှိသူတွေကကြိုတင်လာရောက်ပြောသွားတယ်လို့မေလဒုက္ခသည်စခန်းဥက္ကဋ္ဌစောအောနဲ့ကပြောပါတယ်ဒုက္ခသည်လူရည်စင်းကောက်ခံမှုကိုနိုင်ငံခြားသွားဖို့နေရပြန်ဖို့လုပ်မှာမဟုတ်ပဲမှတ်တမ်းယူထားဖို့အတွက်သာစရင်ကောက်ခံတာဖြစ်တယ်လို့ကရင်ဒုက္ခသည်ကော်မတီ KRC ဥက္ကဋ္ဌဆော့ရောဘတ်ထွေးကပြောပါတယ်
ကချင်ပြည်နယ်တရုတ်နယ်ဆက်ကချင်လူမျိုးရေးအဖွဲ့ KNO ထိန်းချုပ်နေမြေအတွင်နေကြားမတိုင်6ဖရဲစစ်ပြေဒုက္ခသည်စခန်းဖက်မှာရာသီဥတုအေးလွန်းတာကြောင့်ဒုက္ခသည်ကလေးတွေကျန်းမာရေးဆိုးဝါးပြီးအသက်အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့ KNO စစ်ပြေဒုက္ခသည်များကုညီစောင့်ရှောက်ရေးကော်မတီဥက္ကဋ္ဌဆလံကဘာတွဲပီစာကပြောပါတယ်အေးတန်ကြောင့်ဖရဲဒုက္ခသည်စခန်းမှာခိုးလုံနေတဲ့ဒုက္ခသည်ကလေးတယောက်တည်ဆုံးသွားခဲ့တယ်လို့9ယောက်ထက်မနည်းစေးရုံတင်ထားရတယ်လို့ပြောပါတယ်ဖရဲဒုက္ခသည်စခန်းမှာဒုက္ခသည်ပေါင်း900ကျော်ရှိပြီးလက်ရှိအစားအသောက်အဝတ်အထည်တွေကိုကချင်နချင်းခရီးယန်အဖွဲ့ချုပ် KBC ကထောက်ပံ့ပေးနေပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါအမေရိကန်နိုင်ငံသားရေးဌာနရဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့အလုပ်သမားရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးမစ္စတာထော်မယ်လီနော့စကီဦးဆောင်တဲ့အမေရိကန်အစိုးရကိုယ်စားလှယ်အဖွဲ့တွေဟာကချင်ပြည်နယ်မကြီးနားမြို့ကိုရောက်ရှိလာပြီးကချင်ပြည်နယ်မှာရှိတဲ့လူမှုအဖွဲ့အစည်းတွေလူ့အခွင့်အရေးလှုပ်ရှားသူတွေဘာသာရေးအဖွဲ့အစည်းတွေတိုင်းရင်းသားခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ကြပါတယ်ဒီတွေ့ဆုံမှုမှာကချင်လူမှုအဖွဲ့အစည်းတွေနဲ့လူ့အခွင့်အရေးအဖွဲ့တွေကနေဘာတွေတင်ပြဆွေးနွေးခဲ့ပါသလဲဆိုတာကိုအမီကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်ရှင
်။အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးနဲ့အဖွဲ့နဲ့တွားရောက်တွေ့ဆုံတဲ့အကြောင်းရင်းကိုကချင်ရိုးရိုင်းရင်ရေးမှုကော်မတီကဥလမောင်းလတောင်ကအခုလိုပြောပါတယ်
ကျွန်တော်ဒီ IDP ကိစ္စတွေရဲ့တောင်ချောင်းလို့အရေးတာဆင်းအင်တက်တလာတွေကိုအဲ့ဒီတက်တလာကိုဒီနိုင်ငံတော်နဲ့တရားစွဲထားတဲ့အနေဒါပြီးတော့ကျွန်တော်ဒီ IDP မှာရှိတဲ့လူတို့တရားမတရားပွားမှုတွေပုံမှန်တွေအမျိုးမျိုးစွဲပြီးလက်နဲ့ခံကြေးတွေနဲ့ဆက်တွေ့တဲ့သူပြီးမတရားပုံမှန်တွေတတ်တဲ့အကြောင်းအရာတွေတို့တင်ပြဖြစ်ပါလေ
ဥလမောင်းလတောင်အနေနဲ့ကချင်ပြည်နယ်တွင်းကြုံတွေ့နေရတဲ့လူခွေရေးချိုးပေါမှုအတွက်စန္ဒဖော်ထုတ်မှုတွေမှာဥဆောင်ခဲ့တဲ့အတွက်အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးနဲ့ဖွဲ့ကခေါ်ပြီးတွေ့ဆုံခဲ့တာဖြစ်တယ်လို့ဆိုပါတယ်ဒါ့အပြင်မြကြီးနားမြို့ခြေဆိုင်ကချင်နှစ်ချင်းခရိယံဖွဲ့ KBC ရဲ့ပြန်ကြားရေးဌာနကတိုက်ခတ်တော်ရစီရတော်ဥလမာယော်ကတော့ကချင်ဒုက္ခသည်ရေးတွေပြင်မူရစေဝါကိစ္စပြဿနာရတွေကိုလည်းတင်ပြခဲ့တယ်လို့ခုလိုပြောပါတယ်
ကျွန်တော်တို့ဒီမှာလက်ရှိဖြစ်ပျက်ခံစားနေရတဲ့လူအခွင့်အရေးထူးခွားမှုလုပ်ငန်းရှင်များအားရတွေကိုပြင်ပြတင်တာဖြစ်တယ်။အဲဒီမူရစေဝါနိုင်ငံရေးမှာလည်းပဲအခုပြည်နယ်အစိုင်းအတာအနေနဲ့လူထုအနေနဲ့လွတ်ဆောင်ရေးဒီအမော့ဟာနိုင်ငံတော်တာဝန်ရှိတဲ့ပြည်သူရေးသဖွဲ့ကမလုံဆောင်ပဲလူမျိုးရှုထားတဲ့အပိုင်းလေးတွေပြင်ပြတင်တာဖြစ်တယ်
ဒါအပြင်လက်ထောက်နိုင်ငံသားရေးဝန်ကြီးနဲ့ဖွဲ့ဟာကချင်ပြည်နယ်မှာရှိတဲ့ရှမ်းလူမျိုးစုရေးရာဖွဲ့နဲ့လည်းတွေ့ဆုံကြမှာတော့ငင်းချမ်းရေးတည်ဆောက်မှုတိုင်းဒါရေးနဲ့ရှမ်းတိုင်းဒါတွေကြုံတွေ့နေရတဲ့ KIA ရဲ့လူခွေရေးချိုးပေါမှုတွေကိုတင်ပြခဲ့တယ်လို့ရှမ်းလူမျိုးစုရေးရာဖွဲ့ရဲ့ဥက္ကဋ္ဌဦးဆိုင်ထွန်းရင်ကအခုလိုပြောပါတယ်
ကျန်တဲ့နားရီလူငယ်ကိုရေချိုးပေါခံရတာလေဒီပေါ်မှာစက်ကြီးကောက်တာတို့ကျွန်တော်လူမှုပဲဖြစ်သားဆုဆောင်တာတို့ဒီဥစ္စာတွေကတကယ်ချိုးပေါနေတာလို့ကျွန်တော်ပြောပါတယ
်အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးနဲ့ဖွဲ့ဟာ KIA နည်းပညာကြံပေးဖွဲ့နဲ့တွေ့ဆုံရမှာတော့နှစ်ဖက်ကြားငင်းချမ်းရေးဆွေးနွေးမှုအခြေအနေအခုချိန်ထိငင်းချမ်းရေးမအောင်မြင်သေးတဲ့ကိစ္စရပ်တွေပြင်စစ်ပြေးဒုက္ခသည်တွေအကြောင်းတွေပါဆွေးနွေးခဲ့ကြပါတယ်
ချက်ပြီးတော့ကချင်ပြည်နယ်မှာလူထုနဲ့ကချင်ပြည်နယ်အစိုးရတို့အကြားအငင်းပွားစရာဖြစ်ခဲ့တဲ့68ကြိမ်မြောက်ကချင်ပြည်နယ်နဲ့မနှောပွဲတော်ကျင်းပခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ကချင်လူထုတွေသဘောမတူတဲ့ကြားကနေကြီးကြီးကျယ်ကျယ်ကျင်းပခဲ့ပါတယ်။မနှောပွဲကျင်းပခဲ့တဲ့သူတွေကတော့မဖြစ်မနေလုပ်ရမယ့်ပွဲတော်တစ်ခုဖြစ်တယ်လို့ခံယူကြသလိုလူထုဘက်ကတော့မငြိမ်းချမ်းပဲရင်ဆိုင်နေရတဲ့အချိန်မှာမလုပ်သင့်ဘူးလို့လည်းဆိုကြပါတယ်။နှစ်ဖက်အမြင်သဘောထားတွေဘလို့ရှိပါသလဲဆိုတာကိုနူးပန်ကနေစူးစီးတင်ဆက်ထားပါတယ်ရှင်
။ကန့်ကွက်မှုအချို့ရှိခဲ့ပေမဲ့ဒီမိုကရေစီနိုင်ငံကိုပြောင်းလဲလာတဲ့အချိန်မှာလုပ်ငန်းတစ်ခုပေါ်မှာရန်နှုံးပြည့်သဘောတူမှုမရနိုင်ဘူးဆိုတာလက်ခံသလိုလှုပ်သိမ့်တဲ့အခြေအနေအတွက်လှုံ့ဆော်ခြင်းဖြစ်တယ်လို့မနောပွဲကျင့်ပါရေးကော်မတီဥက္ကဋ္ဌဦးလခရီလာအောင်ကပြောပါတယ်
ကျင်းပြင်းနေမှာမနှောအကနဲ့ကျွန်တော်တို့လုတ်ကြရင်ဖြင့်သဘောမတူဘူးဆိုတာသူပြောဖို့သူ့ right ရှိလို့ဒီဘက်တချမ်းကလူတွေလည်းဒါလုတ်တဲ့လေကျွန်တော်လုတ်ကိုလုတ်ရမယ်ဆိုပြီးအဲ့ဒါနဲ့ဒီပွဲကိုကျွန်တော်တို့ဟိုအောင်းအောင်းမီးပေါ့နော်ဒီဘက်ချမ်းကလည်းသဘောထားနဲ့ကျွန်တော်တို့ကလုတ်သွားကြရအောင်ဖြစ်ပါတယ်လို့
အခုကျင်းပတဲ့မနှောပွဲဟာလူထုတွေပါဝင်ပူးပေါင်းမှုမရှိဘူးလို့ကချင်ငင်းချမ်းရဲ့ကွန်ရက်အဖွဲ့ကဒေါ်ခွန်ကြာကအခုလိုပြောပါတယ်
ပွဲတစ်ခုလုပ်တယ်ဆိုရင်အင်းရှင်တွေမရှိဘူးဆိုတာအင်မတန်မှဟိုရုပ်ဆိုးတဲ့ကိစ္စဖြစ်ပါတယ်အဲ့ဒီထဲမှာဥဆောင်ပြီးပါဝင်ရမယ်ဒီကချင်ရိုးရာရင်ကျေးမှုကော်မတီထဲကဆိုရင်ဥပမာဆိုလို့ရှိရင်တော့ကချင်တင်းဖို့အဖွဲ့ကမပါဝင်ဘူးပေါ့နော်ပြီးလို့ရှိရင်ဇိုင်ဝါကအဖွဲ့ကဆိုလို့ရှိရင်လည်းဥက္ကဋ္ဌတယောက်ထဲကနေပြီးတော့မှပလိုင်းနဲ့သွားလိုက်တာကလွဲရင်ဇာတ်နဲ့လူတွေကဘယ်သူမှမသွားတဲ့အတွက်ကြောင့်ဒါကိုကဒီကချင်လူမျိုးတွေကသဘောမတူဘူးဆိုတဲ့ဟာတစ်ခုကိုတင်းတင်းရှာရှာပြခဲ့ပြီးဖြစ်တဲ့
ပွဲတော်ကျင်းပခဲ့တဲ့အဖွဲ့အနေနဲ့ကတော့ကချင်ပြည်နယ်ဒေသငင်းချမ်းမှမနှောပွဲကျင်းပတင်ကြောင်းအဆိုအပေါ်ကျင်းပရေးကော်မတီဥက္ကဋ္ဌဦးလခရီလာအောင်ကအခုလိုပြောပါတယ်
ဒီပြည်နယ်လေးဆိုတော့ကျွန်တော်လွတ်လပ်ရေးနဲ့အတူပုတ်ဖွားလာတဲ့ကချင်ပြည်နယ်လေးကိုကျင်းကျွန်တော်တို့ကငင်းချမ်းမှဆိုဘေးချင်းမှငင်းချမ်းမလဲ
ကချင်ပြည်နယ်နဲ့မနှောပွဲတော်ကြီးကိုနှစ်စဉ်စီကားတိုက်မြတ်စွာကျင်းပနေခဲ့ရာကနေအစိုးရနဲ့တိုက်ပွဲဖြစ်ပွားခဲ့တဲ့2011ခုနှစ်ကစလို့ရန်နာခဲ့တာကချင်ပြည်နယ်အစိုးရလက်ထက်ပထမဦးဆုံးအကြိမ်သဘောမတူမှုကြားကပြုလုပ်ခဲ့ခြင်းလဲဖြစ်ပါတယ်
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါ
ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုသုံးနှုန်းနေတာနဲ့ပတ်သက်လို့ရခိုင်ပြည်နယ်စစ်တွေမြို့ကိုရောက်ရှိလာတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ် Mrs. Yan Hili ကိုတန်ဃာတော်တွေအပါအဝင်ထောင်ထဲချီတဲ့စစ်တွေမြို့ခံတွေကနေကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။တရားမဝင်နိုင်ငံသားတွေကိုဖမ်းဆီးမှုစီမံချက်အရမလေးရှားနိုင်ငံကွာလာလမ်ပူမြို့မှာမလေးရဲတပ်ဖွဲ့တွေကနေပိတ်ဆို့ဖမ်းဆီးခဲ့လို့တရားမဝင်နိုင်ငံသား1200ဖမ်းဆီးထားပြီးဒီအထက်မှာအလုံးလုံးခွင့်ပါမစ်မရှိသူမြန်မာနိုင်ငံသား130ပါဝင်နေပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
BNI ဝိုင်းတော်သားတွေစီစဉ်တင်ဆက်တဲ့တရင်သတင်းလွှာကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်။ VOA ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တိတ်တချင်းတောင်းညင်တယ်ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ VOA ကတောက်ကြနေမနေ့ကအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ကလေးတငယ်ခွင့်ရေးဆိုင်ရာသဘောတူညီချက်အရဘယ်နိုင်ငံမှာပဲဖြစ်ဖြစ်အသက်18နှစ်အောက်ကလေးတွေကိုစစ်မြေပြင်တွေမှာထိတ်တိုက်ရင်ဆိုင်တိုက်ခိုက်ခိုင်းတာမျိုးကိုတားမြစ်ထားတာပါ။ဒါပြင်အသက်15နှစ်အောက်ကလေးတွေကိုလည်းတိုက်ပွဲတွေမှာအသုံးပြုဖို့တပ်သားအစ်စုစောင်းတာနဲ့စစ်တိုက်ခိုင်းတာမျိုးကိုစစ်ရာဇဝတ်ပြစ်မှုတစ်ခုဖြစ်နေ ICC နိုင်ငံတကာရာဇဝတ်တရားရုံးကသတ်မှတ်ထားပါဗျ။ဒါပေမဲ့ကမ္ဘာတလွှားမှာအခုထိကလေးငယ်ပေါင်း2သိန်းခွဲကနေ3သိန်းလောက်အထိဟာဒီလိုလက်နက်ကင်ပဏိပခတွေမှာအသုံးပြုဖို့အတွက်တပ်သားအစ်ဖြစ်နေဥပဒေမဲ့စုစောင်းတာခံနေကြရပါဗျ။လွန်ခဲ့တဲ့6နှစ်တုန်းကအမေရိကန်ပြည်ထောင်စုကနေကလေးစစ်သားအသုံးပြုမှုကာကွယ်ရေးဥပဒေတရက်ကိုထုတ်ပြန်ခဲ့ပါတယ်။ဒီဥပဒေအရကလေးစစ်သားသုံးနေတာသို့မဟုတ်ကလေးစစ်သားစုစောင်းမှုလုပ်နေတဲ့နိုင်ငံကိုဖြစ်စေသို့မဟုတ်ဒါမျိုးလုံဆောင်နေတဲ့အဖွဲ့တွေကိုပံ့ပိုးပေးနေတဲ့နိုင်ငံတွေကိုဖြစ်စေအမေရိကန်နိုင်ငံသားရေးဝန်ကြီးကစည်ရင်းပြုစုပြီးတော့ထုတ်ပြန်ပေးရတာဖြစ်ပါတယ်။ဒီလိုနိုင်ငံတွေဟာအမေရိကန်ဆိုရရဲ့စည်ရေးအကူအညီနဲ့လေ့ကျင့်သင်တန်းပေးတာလိုမျိုးအကူအညီတွေကိုမပေးဖို့ကန့်သက်အရေးယူခံရမှာဖြစ်ပါတယ်။ဒါပေမဲ့ဒီလိုကန့်သက်အရေးယူခံရတဲ့နိုင်ငံတွေအနေနဲ့အခြေအနေတိုးတက်ကောင်းမွန်အောင်လုပ်တာမျိုး အပြုသဘောဆောင်တဲ့လက်ဝဲတွေလောက်လာခဲ့မယ်ဆိုရင်တော့အမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားဖြစ်လာတာမို့အမေရိကန်ဘက်ကအရေးယူတန်းခတ်မှုအားလုံးကိုဖြစ်စေတချို့ဖြစ်စေပယ်ဖြတ်ပြီးတော့ပြုပြင်ပြောင်းလဲမှုတွေလှုပ်ချင်လာအောင်ပံ့ပိုးပေးမှာဖြစ်ပါတယ်။ဒါ့အပြင်ဒီလိုကလေးစစ်သားအုံပြုမှုလုံးဝပပျောက်ဖို့စူးစမ်းလာတဲ့နိုင်ငံတွေကအစိုးရတွေအနေနဲ့အမေရိကန်ကဆက်ပြီးအနီးကပ်လက်တွဲလှုံ့ဆော်သွားမှာဖြစ်ပါတယ်။ဒီနှစ်မှာတော့ကလေးစစ်သားအုံပြုတဲ့နိုင်ငံပေါင်း6နိုင်ငံရှိနေတယ်လို့စာရင်းထုတ်ပြန်ခဲ့ပါတယ်။ဆီးရီးယားမြန်မာဆူဒန်နိုင်ငံတွေဟာကလေးစစ်သားမစုဆောင်းအောင်ကာကွယ်ပေးမှုတွေကိုတိတိတသားတိုးပြီးတော့လုံးမပြခဲ့တဲ့အတွက်စာရင်းကနေပယ်ဖျက်ပေးလို့မရခဲ့ပါဘူး။ဒီမိုကရက်တစ်သမ္မတကွန်ဂိုနိုင်ငံနဲ့ယာယီအစိုးရအုပ်ချုပ်နေတဲ့ဘဟုအာဖရိကနိုင်ငံတွေကတော့ကလေးစစ်သားတုံးတာနဲ့တပ်သားတစ်စုဆောင်းမှုတွေရှော့ချပြီးတော့တိုးတက်မှုရှိလာတာမျိုးအရေးယူတန်းခတ်မှုတချို့ကိုပယ်ဖျက်ပေးခဲ့ပါတယ်။တောင်ဆူရနိုင်ငံမှာတော့စစ်မဲ့ဖြစ်ပွားနေတဲ့ဒေသတွေမှာအပြစ်ခတ်ရဲစဲမှုစောင့်ကြည့်လေ့လာခွင့်ပေးတာအပြင်ဖြစ်ပွားနေတဲ့တိုက်ပွဲတွေမှာဘလို့စစ်သားတွေတုံးတယ်ဆိုတာကိုဖွင့်ပြောခဲ့တယ်လို့ Lost Resistance Army ကိုဆက်ပြီးတော့တိုက်ထုတ်ဖို့အတွက်စ조사နေတာတွေ့ရပါတယ်ဒါတွေသာမရှိခဲ့ရင်ပြီးခဲ့တဲ့2014နှစ်ဆန်းပိုင်းလောက်ကတည်းကတောင်ဆူဒန်ကိုအမေရိကန်အစိုးရကပေးနေတဲ့လုံခြုံရေးအကူအညီအားလုံးနီးပါးကိုဆိုင်းငံ့မှာဖြစ်ပါတယ်ရိုမနာအစိုးရကတော့ကလေးစစ်သားတုံးပြီးတော့တပ်သားတစ်စုဆောင်းတဲ့ M23 သဘုံတွေကိုကူညီနေတာရပ်ပစ်ခဲ့ပါတယ်အကြမ်းဖက်အဖွဲ့တွေကိုတိုက်ထုတ်ဖို့အတွက်အကူအညီလိုအပ်နေတဲ့ဆိုမာလီယာမှာလည်းတိုးတက်မှုတချို့တွေ့ရပါတယ်ယီမန်နိုင်ငံကလည်းကလေးစစ်သားမတုံးဖို့နဲ့တပ်သားတစ်ထပ်မစုဆောင်းဖို့ကုလသမဂ္ဂအရေးယူလှုံ့ဆော်မှုအစီအစဉ်မှာပါဝင်လက်မှတ်ရေးထိုးခဲ့ပါတယ်။ဒီသုံးနိုင်ငံကိုတော့အမေရိကန်ကတက်ညာခွင့်ပေးခဲ့ပါတယ်။အခုလိုတက်ညာခွင့်ပေးတယ်ဆိုတာဟာကလေးစစ်သားစုဆောင်းမှုတွေနဲ့ပတ်သက်ပြီးအပြစ်မရှိဘူးလို့ဆိုလိုတာမဟုတ်ပါဘူး။သူတို့မှအပြစ်ရှိပါတယ်လို့ဒီမိုကရေစီလူ့ခွင့်ရေးနဲ့အလို့သမားရေးရာဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးမိုက်ကယ်ကိုဇက်ကပြောဆိုပါတယ်။ဒီလိုအပြစ်ရှိတဲ့အတွက်ဒီနိုင်ငံတွေဟာတညာခွင့်ပေးတာနဲ့ဆိုင်တဲ့အရေးယူတန်းခတ်မှုမျိုးတွေဥပဒေတွေနဲ့အကျုံးဝင်ပါတယ်။အခုလိုလှုံ့ဆော်ရတဲ့အဓိကရည်ရွယ်ချက်ကမကောင်းတာလုပ်နေတဲ့နိုင်ငံကိုအရေးယူတန်းခတ်ဖို့မဟုတ်ဘဲကောင်းတာကိုပြောင်းလဲလှုံ့ဆော်လာအောင်တွေးဆောင်မှုဖြစ်တယ်လို့လည်းဝန်ကြီးကိုဇက်ကပြောကြားသွားကြောင်းပါရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ။
အခုတင်ဆက်ခဲ့တဲ့အကြောင်းအရာတွေဟာအမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဘုံမှုကြောင့်သိစေအပ်ပါတယ်။သရရှင်တွေရဲ့ဒေတာတွင်းမှာဖြစ်ပျက်နေတဲ့မတရားမှုတွေကိုတိုင်ကြားရင်ဖွင့်လေရဲဆိုရင်စားရဲကတဆင့်လဲစာရေးသားကြပါခင်ဗျာ။လိစာက VOA မြန်မာပိုင်းအစီအစဉ်စားရဲဒေတာအမှတ်855ရန်ကုန်စားရိုက်ကြီးပဲဖြစ်ပါတယ်။ဒီကနေ့ညနေထုတ်လွှင့်မဲ့အစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25ဒေါ်လာနီဖမ်းယူနားဆင်နိုင်ပါတယ်။ခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပါမယ
်။ဘယ်လ်ဂျန်နိုင်ငံမှာအခုထိမဖြစ်ပွားသေးတဲ့ကြီးမားတဲ့တိုက်ခိုက်မှုကိုလှုပ်ဖို့အတွက်စီစဉ်နေတာကိုတားဆီးလိုက်နိုင်တယ်လို့တန်လျာရှိတဲ့လက်နက်အဖြစ်ဂိုင်းဆောင်ထားသူ2ဦးကိုအသေးရရှိမိပြီးတဦးကိုတော့လက်ရဖမ်းမိခဲ့တယ်လို့ဘယ်လ်ဂျန်ရဲတွေကပြောပါတယ်။ဘယ်လ်ဂျန်အရှေ့ပိုင်းဂျာမနီနယ်စပ်နားက Vavius မြို့ကလေးကအကျန်းဖက်သမားတွေရဲ့ဌာနကိုစတဲ့ပရင်းနေမှာရဲတွေကဝင်ရောက်ဆင်းနေခဲ့တာပါ။ရဲတွေအနားရောက်လာချိန်မှာသူတို့ကစတင်ပစ်ခတ်ခဲ့ပြီးမိနစ်အတော်ကြာအပြန်လန်ပစ်ခတ်မှုတွေကြောင့်အဲ့ဒီအချိန်မှာတနက်တန်တွေမိခိုးတွေနဲ့ပြည့်နှက်သွားပါတယ်။ရဲတွေကဘယ်လ်ဂျန်နိုင်ငံတလွှား Brussels အပါအဝင်နေရာအတော်များများမှာရှာဖွေစစ်ဆေးမှုတွေလုပ်နေပါတယ်။ဒီတန်လျက်ရှိသူတွေဟာဘယ်လ်ဂျန်နိုင်ငံထဲမှာကြီးကျယ်တဲ့အကျန်းဖက်တိုက်ခတ်မှုလှုပ်ဆောင်ဖို့အတွက်ရည်ရွယ်ပြီးလှုပ်ဆောင်နေတာလို့ပြောပါတယ်။ကျူဘာနိုင်ငံပေါ်မှာချက်မှတ်ထားတဲ့ကုန်သွယ်ရေးနဲ့ခီးသွားလာရေးဆိုင်ရာကန့်သတ်ချက်တွေပေါ်မှာဖြေလျှော့ပေးတဲ့ဥပဒေအစ်တွေကိုတောက်ကြံနေမှာစတင်ကျင့်သုံးတော့မယ်လို့ American ဗဏ္ဍာရေးဝန်ကြီးဌာနကအကြေညာလိုက်ပါတယ်။ဒါဟာ Communist ကျူဘာနိုင်ငံနဲ့ဆက်ဆံရေးပုံမှန်လှုပ်ဆောင်ဖို့အတွက် UDP ပြီးခဲ့တဲ့လတုန်းကအိုဘားမားအစိုးရအဖွဲ့ကြေညာခဲ့တာကိုအကောင့်ထဲပေါ်တဲ့ခြေလှမ်းတစ်ရက်လည်းဖြစ်ပါတယ်။မြန်မာနိုင်ငံကိုကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Miss ရန်ဟီလီလာရောက်နေချိန်မှာပဲ American လက်ထောက်နိုင်ငံချိုင်းဝန်ကြီး Tom Malinowski ရောလူ့ရေးဒုက္ခသည်နဲ့ရွှေ့ပြောင်းနေထိုင်မှုဆိုင်ရာ American လက်ထောက်နိုင်ငံချိုင်းဝန်ကြီး Ann Richard တို့ပါရောက်ရှိနေကြပြီးဒုတိယအကြိမ်ဖြစ်တဲ့ အမေရိကန်မြန်မာလူခွင့်ရေးဆိုင်ရာဆွေးနွေးပွဲကိုတက်ရောက်နေကြပါတယ်
ကျေးဇူးပါခင်ဗျာတောက်ကြနေမနေ့ပဲနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကြေညာခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ဂျင်မီကော့ဖြစ်ပါတယ်ဒီနေ့မနေ့6/9/9ထိအစီအစဉ်တွေကိုလိုင်းနူမီတာ30/40 48/50တို့ကနေတင်ဆက်ခဲ့တာပါသောရရှင်နေနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပThis program has come to you from the Voice of America, Washington.